Welcome to the Voice of America in Burmese.
မင်္ဂလာနေ့စပါတော်တော်ရှင်များရှင် View American တန်ရကနေပြီးတော့2024ခုနှစ်မေလ28ရက်အင်္ဂါညပိုင်း View မြန်မာပိုင်းစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီအထိ American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လင်းပေးနေပါပြီရှင်View Radio Season 2ကို Live 2 Meter 3251တို့အပြင် Live Meter 190တို့ကနေတိုက်ရိုက်နားဆင်နိုင်ပါတယ်ဒီကနေ့ညအတွက်အစီအစဉ်တွေကိုတော့ကျွန်မလေးမာကအစီအစဉ်မှုဖြစ်တောင်းယူတင်ဆက်ပေးသွားမှာပါရှင
်မင်္ဂလာညချမ်းမှာတော်တာရှင်များရှင်ကျွန်မခင်လေးပါဒီညအတွက်ထိတ်တဲရောက်သတင်းတွေကိုအလိမ်မာနဲ့တူပြပြပေးသွားပါမယ်ဒီညမှာထူးခြားတဲ့သတင်းတွေကတော့ဒုက္ခသည်စခန်းကို Israel ဘက်ကတိုက်ခိုက်မှုနဲ့ပတ်သက်ပြီးကုလလုံခြုံရေးကောင်စီမှဆွေးနွေးဖို့ရှိနေပါတယ်မြန်မာပါဝင်ဒေသတွေမှာစိတ်ကြွဆေးတွေစံချိန်တင်ဖန်ဆီးရမိခဲ့ပါတယ်ထိုင်းနိုင်ငံမှာတိုက်ခန်းဝေတဲ့နိုင်ငံသားတွေတွေမြန်မာနိုင်ငံကဒုတိယအများဆုံးစီးရင်ဝင်နေပါတယ်ဆိုတဲ့ထိတ်တဲရောက်သတင်းတွေကိုပြောပြပေးသွားပါမယ်ရှင်
ဟုတ်ကဲ့ပါရှင်အခုလိုနောက်ဆုံးရသတင်းတွေနဲ့အတူသတင်းပေးပို့ချက်တွေကိုတင်ဆက်ပေးသွားမှာပါအခုညပိုင်းနားဆင်ရမယ့်နေရာမှာတော့စစ်ကောင်စီထိတ်တန်းတာဝန်ရှိသူနှစ်ဦးတာဝန်ကနားယူလာတဲ့ပတ်သက်ပြီးတော့
ရှိသွားရရစီမံခန့်ခွဲမှုရစီမံပဏာရလုပ်ငန်းတွေရဒီမောင်းမြင်တဲ့အပေါ်မှာနောက်ဆုံးအဆင့်ပေါ့နော်သူတို့ညကအပြစ်ပေးလိုက်တာမျိုးပြန်ဆန်ချလိုက်တာမျိုးလည်းဖြစ်နိုင်တာပေါ့
ပြည်ရင်းစီးပွားရေးတုံ့တက်နေသူတို့ကပြောပြသွားတာပါဒီကြောင့်တရင်အပြည့်စုံကိုတော့နောက်ပိုင်းမှာနားဆင်ရပါမယ်ဒီတဲ့နဲ့တူစစ်တမ်းကြောင့်ဘူတာအိုဘက်မှာကုန်စည်နှုန်းနဲ့ဓာတ်ဆီစည်မြင့်တက်နေတာအပါအဝင်ကရင်စစ်ဘေးဒုက္ခသည်တွေရဲ့အခြေအနေနဲ့ကရီနီဒေသမှာတော့ဒုက္ခသည်တွေမိုးရင်းကာလအရေးပေါ်ကူညီလိုအပ်နေတာဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေကိုနားဆင်ရဖို့ရှိပါတယ်ဒါရင်နဲ့အတူအင်္ဂါညတိုင်းတင်ဆက်ပေးနေကြဖြစ်တဲ့မြေကြီးဩဇာအစီအစဉ်မြန်မာနဲ့ယူကရိန်းအခြေအနေနိုင်ရှင်ချက်အမေရိကန်အရေးတဲ့ရေဆောင်မအစီအစဉ်နောက်ကဘာတွားခီးတွားအစီအစဉ်စတဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါဒါတွေကိုမတင်ဆက်ပေးခင်မှာတော့အခုအရင်ဆုံးထိတဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မက်ခင်လီနဲ့အတူပြောပြပေးသွားမှာပါရှင
်အစ္စရေးလေကြောင်းတိုက်ခိုက်မှုကြောင့်ရာဖာမြို့ဒုက္ခသည်စခန်းမှာခိုးလုံနေတဲ့ပါလက်စတိုင်း55ဦးသေဆုံးက200ကျော်ဒဏ်ရာရရှိခဲ့တဲ့အခြေအနေတွေနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂလုံခြုံရေးကောင်စီကဒီကနေ့မှဆွေးနွေးမှုတွေလုပ်ဖို့ရှိနေပါတယ်။ကုလသမဂ္ဂလူသားချင်းစာနာထောက်ထားမှုဆိုင်ရာအကြီးအကဲ Martin Graphics ကအဆိုပါတိုက်ခိုက်မှုကိုလုံးဝလက်ခံနိုင်စရာမရှိကြောင်းပြောခဲ့တယ်လို့အဲ့ဒီအဖြစ်ပြက်ဟာကြည်ကွဲစရာကောင်းတဲ့အမှားတစ်ခုဖြစ်ပါတယ်လို့ရှင်းပြခဲ့တဲ့ Israel ဝန်ကြီးချုပ် Benjamin Netanyahu ရဲ့ရှင်းပြချက်ကိုလည်းဝေဖန်ရှုတ်ချခဲ့ပါတယ်။ Israel ဘက်ကတော့တနင်္လာနေ့ကဖြစ်ပွားခဲ့တဲ့တိုက်ခိုက်မှုနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးနေတယ်လို့နတန်ယာဟုကလွှတ်တော်ရှေ့မှောက်မှာပြောကြားခဲ့ပါတယ
် Berafiah kvar pinenu ke million toshavim bilti mo'aravim velomrot ha'ma'amatz ha'elyon shelanu
Rafah မှာရွှေ့ပြောင်းနေထိုင်လာသူတသန်းလောက်ကိုဘေးလွတ်ရာရွှေ့ပြောင်းပေးထားပြီးဖြစ်ပါတယ်။မသက်ဆိုင်သူတွေကိုမထိခိုက်စေရေးအစွမ်းကုန်ကြိုးပမ်းနေတဲ့ကြားမှာပဲကံမကောင်းစွာနဲ့မင်းညာကနှီးပညာပိုင်းဆိုင်ရာချိုးရင်းမှုတစ်ခုဖြစ်ပွားခဲ့ပါတယ်။ဒီမှုကိုစုံစမ်းစစ်ဆေးနေပါတယ်။အကျိုးအကြောင်းသိတာနဲ့ဖြေရှင်းချက်ပေးသွားပါမယ်။ဘာဖြစ်လို့လဲဆိုတာကတော့ဒါကကျွန်တော်တို့ရဲ့မူဝါဒပါပဲလို့ Israel ဝန်ကြီးချုပ်ကပြောသွားတာပါ။ဒီတိုက်ခိုက်မှုမှာ Hamas စစ်သွေးကြွအကြီးတန်းအရာရှိနှစ်ဦးသေဆုံးခဲ့ရတာပါ။ကုလသမဂ္ဂလုံခြုံလူ့အခွင့်အရေးဆိုင်ရာမဟာမင်းကြီး Volker Turk ကတော့အဆိုပါဖြစ်ရက်ကိုရှုတ်ချပြောဆိုပြီးတော့ပြီးခဲ့တဲ့သတင်းပတ်ကနိုင်ငံတကာတရားရုံးကတိုက်ပွဲတွေချက်ချင်းရပ်ဖို့ထုတ်ပြန်ထားတဲ့အမင်းကိုလည်းအစ္စရေးအနေနဲ့လိုက်နာဖို့တောင်းဆိုထားပါသေးတယ်။ဒါပြင်ပါလက်စတိုင်းလက်နက်ကိုင်အဖွဲ့တွေအနေနဲ့အစ္စရေးနိုင်ငံထဲကိုရော့ကက်တွေပစ်လွတ်နေတာကိုလည်းရပ်တန့်ဖို့နဲ့နိုင်ငံတကာလူသားချင်းစာနာမှုအရဂါဇာကမ်းမြောင်မှာကြန့်ရှိနေတဲ့ဒဇာကန်တွေအားလုံးကိုပြန်လွတ်ပေးဖို့ကိုလည်းတိုက်တွန်းထားပါတယ်ရှင်။
စပိန်နဲ့နော်ဝေနိုင်ငံတို့ကပါလက်စတိုင်းကိုတီးခြားနိုင်ငံတစ်ခုအဖြစ်ဒီကနေ့မေလ28ရက်နေ့မှာအတိအမှတ်ပြုလိုက်ကြပြီးဖြစ်ပြီးတော့အိုင်ယာလန်နိုင်ငံကလည်းမကြခင်မှာအတိအမှတ်ပြုဖို့ရှိနေပါတယ်။ပြီးခဲ့တဲ့မေလ10ရက်နေ့ကပါလက်စတိုင်းကိုတီးခြားနိုင်ငံအဖြစ်အတိအမှတ်ပြုကြောင်းကုလသမဂ္ဂအထွေထွေညီလာခံမှာထောက်ခံပေးပေးခဲ့ကြတဲ့အဖွဲ့ဝင်143နိုင်ငံနဲ့အတူစပိန်နော်ဝေနဲ့အိုင်ယာလန်နိုင်ငံတို့ကယက်တီလိုက်ကြတာပါ။အစ္စရေးကတော့ဒီလောက်ရက်အပေါ်အပြင်းထန်ကန့်ကွက်ခဲ့ပါတယ်။နိုင်ငံတကာအတိုင်းအနေနဲ့ Israel Palestine နှစ်နိုင်ငံအတူဒွန်တွဲတည်ရှိရေးအတွက်ဥတီလှုပ်ဆောင်ကြဖို့ Norway နိုင်ငံသားရေးဝန်ကြီး Espen Barit ကတောင်းဆိုလိုက်တဲ့တစ်ချိန်တည်းမှာပဲပြုပြင်ပြောင်းလဲရေးတွေလှုပ်ဆောင်နေတဲ့ Palestine အုပ်ချုပ်ရေးအဖွဲ့ကိုချီးကျူးလိုက်ပြီးတော့ Israel ဘက်ကအပြုသဘောဆောင်တဲ့ထိတွေ့ဆက်ဆံမှုမရှိတဲ့အပေါ်ပြစ်တင်ဝေဖန်လိုက်ပါတယ်စပိန်ဝန်ကြီးချုပ်ဘက်ထရိုဆန်ချက်ကတော့တီးခြားပါလက်စတိုင်းနိုင်ငံအဖြစ်ဒီကနေ့အတိအမှတ်ပြုလိုက်ခြင်းဟာအစ္စရေးနဲ့ပါလက်စတိုင်းကြားငြိမ်းချမ်းရေးဆက်လက်တည်ရှိရေးအတွက်ရည်ရွယ်ကြောင်းပြောပါရယ်အနာဂတ်မှာငြိမ်းချမ်းရေးတည်ရှိရေးနဲ့ပါလက်စတိုင်းနဲ့အစ္စရေးတို့အတူဒွန်တွဲနေထိုင်ပြီးတော့အစ္စရေးနိုင်ငံ လည်းငင်းငယ်ရင်းနဲ့လုံခြုံမှုရှိစေမဲ့အဖြစ်ဟာပါလက်စတိုင်းကိုတီးခြားနိုင်ငံတစ်ခုအဖြစ်အတိမတ်ပြုတဲ့နိလန္ဒာရှိတယ်လို့သူကပြောပါရရှင်
။ဘယ်လ်ဂျီယံနိုင်ငံကယူကရိန်းအတွက် F-16 တိုက်လေယာဉ်အစင်း30အပါအဝင်စီးရေးအကူအညီဒေါ်လာ1ဘီလီယံကျော်ပေးရသွားမယ်လို့အင်္ဂါနေ့မှာပြောပါရယ်။ယူကရိန်းသမ္မတဗလာဒီမီယာဇယ်လန်စကီကစပိန်ပေါ်တူဂီနဲ့ဘယ်လ်ဂျီယံနိုင်ငံခီးစဉ်အတွင်းမှာအခုလိုသဘောတူညီချက်ရခဲ့တာပါ။ယူကရိန်းကိုပေးမဲ့အကူအညီတွေနဲ့လုံခြုံရေးစနစ်တွေခင်မီတန်ချက်ကလေယာဉ်တွေလေကြောင်းရန်ကာကွယ်လိုအပ်ချက်တွေနဲ့ရေတပ်လုံခြုံရေးမိုင်းရှင်းလင်းရေးအမြောက်ကြီးတွေပြင်လေ့ကျင့်သင်တန်းပေးတာတွေပါဝင်တဲ့အကြောင်းလဲလူမှုကွန်ရက်မှာရေးသားထားပါရယ်။10နှစ်တာသဘောတူညီချက်အရယူကရိန်းအနေနဲ့ဘယ်လ်ဂျီယံနဲ့ထောက်လန်းရေးစိုက်ပါလုံခြုံရေးတရင်တူတရင်မတွေကိုတံမြန်တိုက်ခတ်ရေးနဲ့ကာကွယ်ရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေလည်းပါဝင်မှာဖြစ်ပါရဲ့ရှင်
။အမေရိကန်ပြည်ထောင်စုမှာမေလ28ရက်တနင်္လာနေ့မှာကြာရောက်တဲ့အောက်မေပွဲနေ့တရင်ပတ်ကုံရက်ရှိအားလည်းရက်အတွင်းနိုင်ငံအလယ်ပိုင်းပြည်နယ်တွေမှာလေပြင်းမုန်တိုင်းတွေတိုက်ခတ်ခဲ့တဲ့အတွက်အနည်းဆုံး22ဦးသေဆုံးခဲ့တယ်လို့ရာနယ်ကြီးတရားရခဲ့ပါရယ်။အရှေ့ပိုင်းပြည်နယ်တွေမှာတော့တနင်္လာနေ့မုန်တိုင်းကြောင့်မိုးသည်ထန်စွာရွာခဲ့ပါတယ်။အလဲပိုင်းတက်ကဆက်အာကင်ဆာနဲ့အိုကလာဟိုမာပြည်နယ်တွေမှာလေဆင်နှမောင်းတိုက်ခိုက်ခဲ့တာကြောင့်နေအိမ်တွေပျက်စီးခဲ့ပြီးတော့လျှက်စင်မီပြတ်တောက်ခဲ့ပါတယ်။တက်ကဆက်ပြည်နယ်ကုတ်ခရိုင်စင်စစ်ဘုံဒေသမှာရှိတဲ့ပြောင်းရွှေ့နေထိုင်လို့ရတဲ့အိမ်တွေစုနေတဲ့နေရာမှာလေဆင်နှမောင်းဝင်ရောက်တိုက်ခိုက်ခဲ့တာကြောင့်ကလေးငယ်နှုတ်အပါဝင်ခုနှစ်ဦးသေဆုံးခဲ့တယ်လို့ခရိုင်ရဲကပြောပါတယ်။တက်ကဆက်ပြည်နယ်မှာလူပေါင်း100လောက်ဒဏ်ရာရခဲ့ပြီးတော့နေအိမ်တွေနဲ့အဆောက်အဦး200ကျော်ပြိုကျပျက်စီးခဲ့တယ်လို့ပြည်내အုပ်ချုပ်ရေးမှူးကပြောပါရယ်တင်းငွေတွေနေမှာပဲ Texas ပြည်내ကအ ਨੇ ဆုံးခရိုင်108ခုမှာတဘာဝဘေးရနေဆိုင်ရာအရေးပေါ်ကြေညာချက်ထုတ်ပြန်ခဲ့ပါရယ်ရှင
် Billy American တဲ့ညမဲ့မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိ5မီတာ32 kHz 9309နဲ့9383 5မီတာ51kHz 5885တို့ပြင်စနေတနင်္ဂနွေမှာလိုင်းလမ်းမီတာ190 kHz 1505နဲ့ပြထုတ်လည်ပေးနေပါတယ်ရှင
် view ရဲ့အင်္ဂါညထိတ်တန့်ရောက်တဲ့တွင်ကိုဆက်လက်တင်ဆက်ပေးနေပါတယ်ရှင်မြန်မာနိုင်ငံပါဝင်အရှေ့နဲ့အရှေ့တောင်အာရှနိုင်ငံတွေမှာရာဇဝတ်ကိုင်းတွေရဲ့ထုတ်လုပ်မှုကြောင့်ပြီးခဲ့တဲ့နှစ်ထဲမက်သဖက်တမင်းစိတ်ကြွဆေးတွေစံချိန်တင်ဖန်ဆီးခဲ့တယ်လို့ကုလသမဂ္ဂကဒီကနေ့ပဲသတင်းထုတ်ပြန်ထားပါဗျ။မြန်မာနိုင်ငံရှမ်းပြည်နယ်ဟာဆိုရင်လည်းဓာတုပစ္စည်းနဲ့ထုတ်လုပ်တဲ့မူရစ်ဆေးဝါးတွေအဓိကထုတ်လုပ်ရာဒေသဖြစ်နေတယ်လို့မူရစ်ဆေးဝါးနဲ့ရာဇဝတ်မှုဆိုင်ရာကုလသမဂ္ဂယုံ UNODC ရဲ့အစီရင်ခံစာကဖော်ပြခဲ့တာပါ။ဥပဒေမဲ့မူရစ်ဆေးဝါးတွေထုတ်လုပ်နေတဲ့ဓာခွဲကန်းတွေကလည်းထိုင်းမြန်မာနယ်စပ်အနီးတိုင်းဒေသလက်နက်ကိုင်အဖွဲ့တွေထိန်းချုပ်ထားတဲ့နေရာတွေမှာရှိနေတယ်လို့ပြောပါဗျ။2023ခုနှစ်မှာအရှေ့နဲ့အရှေ့တောင်အာရှဒေသတွေမှာစိတ်ကြွဆေးတန်ချိန်ပေါင်း190တန်စံချိန်တင်ဖန်စီရမိခဲ့တယ်လို့လည်းဖော်ပြခဲ့တာပါ2022ခုနှစ်မှာစိတ်ကြွဆေးဖန်စီရမိမှုဟာအနည်းငယ်ကျဆင်းသွားပြီးတဲ့နောက်2023ခုနှစ်မှာတော့ပြန်လည်ဥမော့လာတယ်လို့လည်း UNODC ရဲ့ဒေတာရင်းဓာတုပစ္စည်းကိုအခြေခံထုတ်လုပ်တဲ့မူရစ်ဆေးဝါးဆိုင်ရာနှစ်စဉ်အစီရင်ခံစာမှာဖော်ပြထားပါတယ်ထိုင်းနိုင်ငံမြောက်ဘက်ပိုင်းလာအိုနဲ့မြန်မာနိုင်ငံသုံးနိုင်ငံစုံတွေ့တဲ့နေရာဖြစ်တဲ့ရွှေတရီကန်ဒေတာဟာတရမဝင်မူရစ်ဆေးဝါးတွေတည်ဆောက်နေတဲ့အဓိကလမ်းကြောင်းလည်းဖြစ်ပါတယ်2023ခုနှစ်တစ်နှစ်ပတ်လုံးနဲ့2024ခုနှစ်အစောပိုင်းအထိစိတ်ကြွဆွေးတံတန်းကျော်ရှိတဲ့တင်ပို့မှုတွေကိုရေလန်းကုန်းလန်းတွေကနေဖမ်းဆီးရမိခဲ့တယ်လို့လည်း UNODC ကပြောပါတယ်ဒီလအစောပိုင်းကလည်းထိုင်းနိုင်ငံအစိုးရကစိတ်ကြွဆေးပုံဆောင်ခဲ့တံတန်းကိုစံချိန်တင်ဖမ်းဆီးရမိခဲ့ပါသေးတယ်မူရစ်ဆေးဝါးခိုင်းတွေကလည်းအထွတ်နှုံတိုးလာစေဖို့အတွက်ထုတ်လုပ်မှုပုံစံတွေပြောင်းလဲပြီးထုတ်လုပ်လာတယ်လို့လည်း UNODC ရဲ့အစီရင်ခံစာကဖော်ပြထားပါတယ်ရာဇဝတ်ခိုင်းတွေဟာထုတ်လုပ်မှုကုန်ကျစရိတ်တွေကိုလျှော့ချပြီးကန့်တတ်မထားတဲ့ဓာတုပစ္စည်းတွေကိုအသုံးပြုကထုတ်လုပ်မှုကိုမြင့်တင်နေကြတယ်လို့ UNODC ရဲ့အရှေ့တောင်အာရှနဲ့ Pacific ဒေသဆိုင်ရာကိုယ်စားလှယ်ကထုတ်ပြန်ကြမှာဖော်ပြထားပါတယ်ရှင
်2024ခုနှစ်အတွင်းထိုင်းနိုင်ငံမှာကိုဒိုတိုက်ခန့်ဝယ်ယူတဲ့နိုင်ငံသားတွေထဲမှာမြန်မာနိုင်ငံကဝယ်ယူတဲ့ပမာဏဒုတိယအများဆုံးဖြစ်လာတဲ့အကြောင်းထိုင်းနိုင်ငံ OA ချမ်းမြေအယောင်ဌာန REIC သတင်းအချက်လက်စင်တာယာယီညွှန်ကြားရေးမှူး V Chai Virat Kavan ကပြောဆိုတာကို Bangkok Post သတင်းစာမှာရေးပါတယ်တရုတ်နိုင်ငံသားတွေပြီးရင်မြန်မာနိုင်ငံကအရေးအတွက်အရာရောဝယ်ယူတဲ့တံဖို့အရာရောဒုတိယနေရာမှာရှိပြီးတော့အရင်ကတလျှောက်လုံးဒုတိယနေရာမှာရှိနေခဲ့တဲ့ရုရှားနိုင်ငံသားတွေအတွက် ကြော်လွန်သွားတာကိုစရင်ထုတ်ပြန်ထားတာပါ2024ခုနှစ်ပထမ3လအတွင်းနိုင်ငံသားတွေကိုရောင်းချရတဲ့တိုက်ခန်း3900ကျော်ရှိပြီးတော့ထိုင်းဘတ်ငွေ18ဘီလီယံပိုးရှိတဲ့အကြောင်းနဲ့လေးဒသမ300ခန်းလုံးတက်လာတဲ့အကြောင်းဘန်ကောက်စ်ပို့သတင်းစာမှာရှိပါတယ်အဲ့ဒီတည်းမှာဘန်ကောက်စ်မှာမြန်မာနိုင်ငံသားတွေဝယ်ယူတဲ့တိုက်ခန်း320ကျော်ရှိပြီးတော့ထိုင်းဘတ်ငွေတန်း2000ဘိုးလောက်ရှိပါတယ်စမူပရက်ခန်းချွန်ဘူရီချင်းပိုင်နဲ့တက်ခရိုင်အတွင်းမှာလည်းမြန်မာနိုင်ငံသားတွေတိုက်ခန်းတွေဝယ်ယူနေကြတဲ့အကြောင်း REIC ကတဲ့ထုတ်ပြန်ပါတယ်ထိုင်းနိုင်ငံတက်ခရိုင်မဲဆောက်မြို့မှာလည်းဈေးသက်သာတဲ့အိမ်တွေကိုထိုင်းနာမည်နဲ့မြန်မာနိုင်ငံသားတွေဝယ်ယူနေပါတယ်ရှင
်ပါပူဝါနျူဂီနီနိုင်ငံမှာမြေပြိုမှုကြောင့်လူပေါင်း2000ကျော်သေဆုံးခဲ့ရတဲ့လူထောင်ပေါင်းများစွာကိုဘေးလွတ်ရာကိုရွှေ့ပြောင်းခဲ့ရတယ်လို့အစိုးရတာဝန်ရှိသူတွေကပြောပါတယ်တောက်ကြနေကဖြစ်ခဲ့တဲ့မြေပြိုမှုအပြီးနောက်ရက်တွေမှာလည်းမန်ဂလိုတောင်ရဲ့မြေပင်ပြောင်းဝင်းကျင်ဟာရွေးချားနေစေဖြစ်တဲ့အတွက်ကြောင့်မလို့တဘာဝဘေးအန္တရာယ်ပုံမဆိုးဝါးလာမှာကိုလည်းစိုးရိမ်နေကြပါတယ်။ကုညီကေစေးလုပ်ငန်းအစီအစဉ်တွေရေးဆွဲရေးအတွက်ကုလသမဂ္ဂနဲ့နိုင်ငံတကာအစိုးရတွေပူးပေါင်းပြီးတော့အွန်လိုင်းကတဆင့်တွေ့ဆုံဆွေးနွေးသွားဖို့လည်းရှိနေပါတယ်ရှင်
။ဘင်္ဂလားဒေ့ရှ်နိုင်ငံကိုပြီးခဲ့တဲ့ရက်ပိုင်းအတွင်းဝေရောက်တိုက်ခတ်ခဲ့တဲ့ Cyclone Rimmel ဟာအခြေတိုအတွင်းအလင်းအမြန်ဖြစ်တည်လာတဲ့မုန်တိုင်းတစ်ခုဖြစ်ပြီးတော့ကာလအရှည်ကြာဆုံးတိုက်ခတ်ခဲ့တဲ့မုန်တိုင်းတစ်ခုဖြစ်တယ်လို့ဘင်္ဂလားဒေ့ရှ်မိုးစလပညာရှင်တွေကဒီကနေ့ပြောကြားလိုက်ပြီးတော့အဲ့လိုဖြစ်ရတာဟာရာသီဥတုပြောင်းလဲမှုကြောင့်လို့ဆိုပါတယ်။ပြီးခဲ့တဲ့မေလ26ရက်တင်ငွေနေနေ့နောက်ပိုင်းကဘင်္ဂလားဒေ့ရှ်နဲ့အိန္ဒိယအိန္ဒိယနိုင်ငံတို့ကိုဝေရောက်တိုက်ခတ်ခဲ့တဲ့အဲ့ဒီ Cyclone Rimmel ရဲ့ပြင်းထန်တဲ့လေတိုက်နှုန်းနဲ့ရေလိုင်းကြီးတွေရိုက်ခတ်ခဲ့မှုကြောင့်အ ਨੇ ဆုံးလူ21ဦးသေဆုံးခဲ့တဲ့အပြင်နိုင်ငံစလုံးမှာထောင်နဲ့ချီရှိတဲ့အိမ်တွေပျက်စီးပြီးတော့ကဲယူရက်မှာတိဆောက်ထားတဲ့တံတိုင်းတွေပြိုကျပြီးရေလွှမ်းမှုတွေဖြစ်ခဲ့ပါတယ်။ကုန်းတွင်ပိုင်းမှာဝင်ရောက်တိုက်ခိုက်ခဲ့တဲ့အချိန်ဟာ36နာရီအထိရှိတာကြောင့်ဒါဟာသူတို့နိုင်ငံတမိုင်းမှာအချိန်ကာလအဖြစ်အကြာဆုံးတိုက်ခတ်မှုဖြစ်တယ်လို့ဘင်္ဂလားဒေ့ရှ်မိုးဆလညိုကြားရေးမှူးက AFP သတင်းဌာနကိုပြောပါတယ်ရှင်နောက်ဆုံးရသတင်းတွေကိုကျမလိမ္မာနဲ့အတူမက်ခင်လေးတို့ကပြောပြပေးခဲ့တာပါအခုဆက်ပြီးတော့ရန်ကုန်ကနောက်ဆုံးရသတင်းပေးပို့ချက်တွေကိုတင်ဆက်ပေးသွားပါမယ်အရင်ဆုံးတော့စစ်ကောင်စီထိတ်တန့်အတောင်ဝင်ရှိသူ2ဦးတောင်ကအနားယူရတဲ့ပတ်သက်ပြီးတော့သုံးသက်ချက်အမြင်ကိုစပြီးတော့ပြောပြပေးပါမယ်စစ်ကောင်စီရဲ့စီးပွားရေးနဲ့စီမံဘဏ္ဍာဝင်ကြီးဌာနတွေကထိတ်တန့်အရာရှိ2ဦးကိုတောင်ကအနားပေးဆောင်ကြေညာလိုက်ပါတယ်တောင်ကအနားပေးလိုက်တဲ့အကြောင်းရင်းကိုတော့ရှင်းရှင်းလင်းလင်းမသိရပေမဲ့စီးပွားရေးပြဿနာတွေကြုံတွေ့နေရချိန်မှာရုတ်တရက်ထွက်ပေါ်လာတဲ့ကြေညာချက်ကမ္ဘာချက်တွေလည်းအမျိုးမျိုးရှိနေပါတယ်စစ်ကောင်စီထိတ်တန့်တာဝန်ရှိသူတွေတာဝန်ကအနားပေးလိုက်တဲ့အပေါ်ရိုက်ခတ်လာနိုင်ခြေတွေနဲ့ပတ်သက်လို့ရန်ကုန်ကသတင်းပေးပို့ထားတာကိုအခြေခံပြီးကိုစံကျော်ကပြောပြပေးပါမယ်ရှင
်စစ်ကောင်စီဥက္ကဋ္ဌရုံ3ပြည်ထောင်စုဝန်ကြီးဦးအောင်နိုင်ဦးနဲ့စီမံကိန်းနဲ့ဗဏ္ဍာရေးဝန်ကြီးဌာနဒုဝန်ကြီးဦးမမောင်ဝင်းတို့ကိုတာဝန်ကနေအနားယူခွင့်ပြုတယ်လို့စစ်ကောင်စီကမေလ28ရက်နေ့ကကြေညာပါတယ
်ပြည်ထောင်စုသမ္မတမြန်မာနိုင်ငံတော်နိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီသည်အမိန့်မှ38မြင်းဆောင်2024ကို1386ခုနှစ်ကဆုံလပြည့်ကျော်9ရက်2024ခုနှစ်မေလ28ရက်ဒီကနေ့ရက်စွဲဖြင့်ထုတ်ပြန်ပါ၏။အဲ့ဒီမိအပြည့်စုံမှာတာဝန်မှအနားယူခွင့်ပြုခြင်းနိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီသည်ဖွဲ့စည်းပုံအခြေခံဥပဒေပုံမှ419ရာနိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီဥက္ကဋ္ဌရုံးဝန်ကြီးဌာနသုံးပြည်ထောင်စုဝန်ကြီးဦးအောင်နိုင်ဦးအားတာဝန်မှအနာယူခွင့်ပြုလိုက်သည်အမေရအောင်လင်းတွေဒုတိယဗိုလ်ချုပ်ကြီးအတွင်းရင်မဟုဖော်ပြပါရှိပါတယ်ခင်ဗျာ
တာဝန်မှအနာယူခွင့်ပြုခြင်းနိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီသည်ဖွဲ့စည်းပုံအခြေခံဥပဒေပုံမှ419ရာစီမံရေးနှင့်ဗန္ဓာရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးမောင်မောင်ဝင်းအားတာဝန်မှအနားယူခွင့်ပြုလိုက်သည်
မြမစည်းပွားရေးနဲ့ဗဏ္ဍာရေးကဏ္ဍမှာဆယ်စုနှစ်တခုကျော်လောက်ပါဝင်နေခဲ့တဲ့ဒီဝင်ကြီးနှူးဦးကိုစစ်ကောင်စီကအနာပေးလိုက်ပေမဲ့ဘာကြောင့်အနာပေးလိုက်တယ်ဆိုတာကတော့ဖော်ပြမထားပါဘူး။ဒါ့အပြင်အနာပေးလိုက်တဲ့ဝင်ကြီးနဲ့ဒုဝင်ကြီးနေရာတွေအတွက်အစားထိုးခန်းအတာတွေကိုတော့ထုတ်ပြန်ကြေညာခြင်းမရှိသေးပါဘူး။ပြည်တွင်းမှာကုန်စည်နှုန်းတွေအဆမတန်မြင့်တက်လာတာကိုမထိန်ချုပ်နိုင်တာနဲ့ဗဏ္ဍာရေးဆိုင်ရာလုပ်ငန်းတွေမအောင်မြင်တဲ့အပေါ်မှာစစ်ကောင်စီကတရားခံရှာတဲ့ပုံစံမျိုးဖြစ်နိုင်ကြောင်းပြည်တွင်းစည်းပွားရေးတုံ့တက်နေသူတူကအခုလို VOE ကိုမှတ်ချက်ပေးပါတယ်။
အဲ့တော့ဟိုသူကလည်းဟိုအဖြစ်တခုခုကြားလို့ရှိရင်ဖြစ်နေတယ်ပေါ့အကြောင်းတခုခုအဲကြားကြအကြောင်းတခုခုရှိနေရှိမှာပေါ့နော်ဒါအဖြစ်ပြအကြောင်းကြီးရှိရတယ်ဒေါ်ဒါနဲ့သုံးတိုင်းငါယူပြီးကြိတ်ပေါ့ဆိုတော့အခုစီဝါရေးရစီမံခန့်ခွဲမှုရစီမံဘဏ္ဍာရေးလုပ်ငန်းကြီးရဟိုမောင်းမြင်တဲ့အပေါ်မှာဟဲ့လားနောက်ဆုံးအဖြစ်ပေါ့နော်သူတို့ညဘူးတော့ ဟိုအပြစ်ပေးလိုက်တာမျိုးဟလာတေခံရှာလိုက်တာမျိုးလဲဖြစ်နိုင်တာပေါ့ဘယ်သူကအစရတော့ဥပမာလေးမစားတဲ့ကသူကဟိုရှိမကူတဲ့ဝင်ကြီးနေပြီးတော့နော်သမရာရင်ဝင်ကြီးရှိမကောင်းစီဝင်ကြီးဆိုတော့တောင်းထားတာရှိတာနော်ရှိတာဘူးတော့နားပေးလိုက်တယ်ဆိုတော့အဲဟိုသူကသူဝင်ကြီးမမောင်ရဲ့ရှိမကနာဝင်ကြီးတက်ရှောက်လို့တောင်းနော်ဆိုတော့အခုအားကအဲ့လိုနော်ရှိဝိုင်းရရှိအောင်ခံမှုရအဲ့လိုရှိမင်းဘဏ္ဍာရေးရအမောင်မင်းသားတွေကိုကျေခံရှာလိုက်တာအဖြစ်ပုံများတယ်သူဒီနောက်ကဒီထဲမှာတော့အထူးသဖြင့်ဥအောင်နိုင်ဆိုရင်ဗော်လီဆက်ဆိုရင်ရှိတယ်လို့
ဒါအပြင်စစ်ကောင်စီရဲ့စီမံခန့်ခွဲမှုအရေးချင်းအားနည်းတဲ့အတွက်ဘသူ့ကိုပဲအစားထိုးခန့်အပ်ပါစေအခြေအနေတွေပြောင်းလဲတိုးတက်လာဖို့တော့မရှိဘူးလို့စောစောကလုံခြုံရေးကြောင့်အမိမဖော်လို့သူစီပွားရေးတုံးသက်သူကပြောပါတယ
်တင်းတိုက်ကြတော့သူကတယောက်ကတော့တိုက်ရိုက်တောင်းစီမံကဏ္ဍမှာတိုက်ရိုက်တောင်းနေပြန်နေပြီးတော့နားသွားတယ်နောက်တယောက်ကတော့စီမံကောင်စီကနေနော်နားသွားတယ်ဆိုတော့တင်းတက်ကတော့ထထထူးထူးတော့ရှိရစရာအကြောင်းရှိပါဘူးဒီကမှာတော့ online ဈေးဆက်တဲ့တူရဲ့ဒါတော့တာလူတော်တွေပေါ့နော်အဲဒီဆိုလိုက်တော့အဆင်မပြေဘူးဒါပေမဲ့ဟိုလက်ရှိရှိနေတဲ့အနေချင်းကတော့ဘလောက်တော်တဲ့လူနဲ့ဖြစ်ဖြစ်လောက်တာဖြစ်ဆက်တ
ာဦးအောင်နိုင်ဦးဟာဦးသိန်းစင်အစိုးရလက်ထက်မှာရော NLD အစိုးရလက်ထက်မှာပါရင်းနှီးမြှုပ်နှံမှုနဲ့ကုမ္ပဏီများညွှန်ကြားမှုဦးစီးဌာနဒိုက်ကာရဲ့ညွှန်ကြားရေးမှူးချုပ်အဖြစ်ဆောင်ရွက်ခဲ့ပြီးတော့2019ခုနှစ်မှာရင်းနှီးမြှုပ်နှံမှုနဲ့နိုင်ငံခြားစီးပွားဆက်သွယ်ရေးဝန်ကြီးဌာနအမြဲတမ်းအတွန်းဝန်အဖြစ်တာဝန်ပေးခံခဲ့ရတာဖြစ်ပါတယ်ဆေယနာသိမ်းပြီးနောက်ပြည်ထောင်စုဝန်ကြီးအဖြစ်ရာထူးတက်ခဲ့ပြီးရင်းနှီးမြှုပ်နှံမှုနဲ့နိုင်ငံခြားစီးပွားဆက်သွယ်ရေးဝန်ကြီးဌာနစီးပွားရေးနဲ့ကုသရေးဝန်ကြီးဝန်ကြီးဌာနပြည်ထောင်စုအစိုးရအဖွဲ့ယုံဝန်ကြီးဌာန၁ယုံဝန်ကြီးဌာန၂တို့ကိုပြောင်းရွှေ့တာဝန်ထမ်းဆောင်ခဲ့ပြီးတော့အခုနောက်ဆုံးစစ်ကောင်စီဥက္ကဋ္ဌယုံဝန်ကြီးဌာန၃ရဲ့ဝန်ကြီးအဖြစ်အနားယူခွင့်ပြုကြောင်းထုတ်ပြန်လာတာဖြစ်ပါတယ်။အလားတူပဲအနာပေးခံရတဲ့ဒုတိယဝန်ကြီးဦးမမောင်ဝင်းဟာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရလက်ထက်ကတည်းကစီမံကိန်းနဲ့ဗန်နိုင်းဝန်ကြီးဌာနရဲ့ဒုတိယဝန်ကြီးဖြစ်ခဲ့သူဖြစ်ပြီးတော့ဆေယနာသိမ်းပြီးနောက်ပိုင်းမှာလည်းအဲ့ဒီရာထူးအတိုင်းပဲစစ်ကောင်စီကဆက်ပြီးခံတားခဲ့တာဖြစ်ပါတယ်ခင်ဗျာ။
စစ်ကောင်စီထိတ်တန့်တာဝန်ရှိသူ2ဦးကိုတာဝန်ကအနာပေးလိုက်တာနဲ့ပတ်သက်ပြီးတော့သုံးသက်ချက်အမြင်တွေကိုကိုစံကျော်ကပြောပြပေးခဲ့တာပါအခုတခါတော့တိုက်ပွဲတွေကြောင့်ပူတာအိုမျိုးမှာကုန်စည်နှုန်းနဲ့ဓာတ်ဆီဈေးမြင့်တက်နေတဲ့သတင်းကိုဆက်ပြီးတော့ပြောပြပေးပါမယ်ကချင်ပြည်နယ်မှာတိုက်ပွဲတွေကြောင့်ကုန်သွယ်ရေးအရေးပါတဲ့မြစ်ကြီးနားလမ်းပိတ်ထားတာနှစ်လကျော်ကြာလာချိန်မှာပူတာအိုမျိုးမှာဆန်နဲ့လောင်စာဆီအခက်အခဲတွေကြုံတွေ့နေရသလိုဈေးတွေလည်းအဆမတန်မြင့်တက်နေပါတယ်စစ်တမ်းခံနေရတဲ့ပူတာအုံမျိုးမှာအဓိကစားတောက်ကုန်နဲ့ဓာတ်ဆီဈေးတွေအဆမတန်မြင့်မားနေပြီးတော့ဆက်သွယ်ရေးလည်းပြတ်တောက်နေပါတယ်။ပူတာအုံဒေသခံတွေရင်ဆိုင်နေရတဲ့အခြေအနေနဲ့ပတ်သက်ပြီးတော့ရန်ကုန်ကသတင်းပေးပို့ထားတာကိုအခြေခံပြီးကိုစီသူပြောပြပေးပါမယ်ရှင
်။ကချင်ပြည်နယ်မှာမတ်လဒုတိယပတ်ကစွန်ဘရဘုံမြို့နယ်တဝိုင်းတိုက်ပွဲတွေဖြစ်ခဲ့တဲ့နောက်အဓိကကုန်သွယ်ရေးလမ်းကြောင်းဖြစ်တဲ့မြစ်ကြီးနားပူတာအုံလမ်းကိုအသွားအလာပိတ်ပင်ခဲ့တာဖြစ်ပါတယ်။လက်ရှိမှာလဲစည်ရည်တင်းမာနေပြီးလမ်းပြန်မဖွင့်နိုင်တာကြောင့်ပူတာအုံမြို့တော်မှာဆန်နဲ့ဆက်သုံးစီတွေပြက်လက်လာနေတာပါဆန်ရှားပါတာကြောင့်ဈေးတွေအဆမတန်မြင့်တက်လာနေတဲ့အခြေအနေကိုပူတာအုံမြို့နယ်ပြည်ပကိုရောက်ရှိနေတဲ့ဒေသခံတူကအခုလိုပြောပါတယ
်ဘုံဘုံပြောအလိုကာလန်ပစ်ကြီးပြောပေါ့နော်အဲဒီဆန်ပြက်ပြက်တမာပူတာဝါလူလူတွေရောက်ခံရတယ်အချို့ကဒီကာလန်ကောင်းတဲ့နောက်ပိုင်းတချို့ကလည်းဒီဘာလို့မလုပ်တော့ဘူးဆိုတော့ဒီဖာဇာတို့ကနားဆိုဘူတာဝါတို့ပြောတော့အခက်ပြီးကြတယ်မြို့ပေါ်အောင်လူပြောနော်ဟောဒီတော့သူဆန်ကတဘုံပေါ်တော့ရှိဒီတဘုံကိုတင်းခွေးနဲ့ရောင်းနေပြီပြောတယ်ဒီမြင့်တယ်နဲ့ဆန်နဲ့လည်းဒီဖန်ဒီကိုတဘုံကိုတင်းနဲ့ရောင်းပြီလို့ပြောတယ်ဟောဒက်စီကတော့အခုတော့တပေပါအောင်တော့ဒင်းတရားကျော်ပြီးလို့ပြောတယ်
ဆန်နဲ့73စီအပြင်အခြေခံစားတောက်ကုန်နဲ့လူသုံးကုန်ပစ္စည်းတွေလည်းပြက်လက်နေကြောင်းလည်းပြောပါတယ်။ဓာတ်ဆီနဲ့ဒီဇယ်ရှားပါလာတာကြောင့်တယ်လီဖုန်းတာဝါတိုင်းတွေကောင်းကောင်းမလဲပတ်နိုင်ဖြစ်ပြီးတော့ဖုန်းဆက်သွယ်တွေလည်းရပ်ဆိုင်းလာနေပါတယ
်။ကျွန်တော်တို့အခုဒီတာဝူဖက်နောင်မုန်းဖက်ကတော့အခုဖုန်းတာဝါတိုင်းလည်းအခုဒီဒီမရှိတော့အဲ့ဒါအချင်းချင်းမဖွင့်နိုင်ဘူးဖြစ်နေတယ်။ဆိုလာလေးတက်တက်ဖားပြီးနေအဒီဖက်ပိုင်းမှာကျတော့အခုမိုးရပြီဆိုတော့နေရာမရတဲ့အတွက်ကြောင့်အဲ့တော့ဆိုလာလေးတိတ်လို့မရတော့ဖုန်းလိုင်းကဆင်ပြီးသွားဖြစ်တယ်ဟုတ်
။မြကြီးနားမြို့ကိုရောက်နေတဲ့ဒေသခံတူကတော့ပူတာအူဘတ်ဆက်သွယ်တဲ့အခါဖုန်းလိုင်းတစ်ခုမရရင်တခြားတစ်ခုနဲ့ပြောင်းလဲသုံးဆွဲနေရကြောင်းပြောပါတယ
်။ဖုန်းလိုင်းကလည်းတခါလေးပြက်ပြက်သွားတာဟုတ်တယ်ဆရာ။ကတ်အဆုံထူးထားရမယ်နေထားဖြစ်နေတယ်။အဲ့လိုဟိုဒလိုင်းမကောင်းဒလိုင်းနဲ့တခါလေးတော့မိတတ်တယ်။ဟုတ်တော့မြကြီးနားလမ်းပိတ်ထားလဲကြာပါလေ။လလကျော်နေပြီ။အဲ့တချောက
ตาวะได้มาเลยโหเสร็จเลยทีนี้บาเนี่ยตรุไม่เท่นายเว้ยตรุเนี่ยเอ้าล่ะก็แค่มาเว้ยเสียแค่มาเว้ยสัวลาน่ะตรุไม่ทุมาตั้วละคุยไม่ปิ๊วเอาเลยเสียดัสซีเนี่ยดีเซลซีเป็ดละตาจองดิตาขันฤหาตั้วละอีตั้วอักแค่ผิดจ๋าดุเลยาลุกกันยามมาอะต้องอยู่เลยเลทรอนเซตฤตั้วละอักแค่ผิดนี่จ๋าบาเลย ဒီအပိုင်းတွေမှာတော့ဆွန်ဘရာဘုံမြို့နယ်မှာစစ်ကောင်စီတပ်နဲ့ကရင်ဘူးပေါင်းတပ်တွေကြားစီးရဲတွေမှာမူတွေမြင့်တက်လာနေတာကြောင့်ပူတာအူမြို့နယ်ကားလမ်းတစ်ကျော်ကလုံရှာရန်တန်ခါဝါဒတ်နဲ့ဆွန်ဘီယန်စတဲ့ကြေးရွာတွေကထောင်နဲ့ချီတဲ့ပြည်သူတွေဟာတောတောင်တွေကိုထွက်ပြေးတိမ်းရှောင်နေရပါတယ်ဒီစစ်ရှောင်ပြည်သူတွေဟာစားနပ်ရိက္ခာအခက်အခဲပြင်မိုးရင်းကာလရောက်လာတာကြောင့်နေအိမ်တဲဆော ဆက်သွယ်လို့မရပါဘူးဒီဒေသရဲ့ပြင်ပကိုရောက်ရှိနေတဲ့သူတွေနဲ့သာအဆက်အသွယ်ရခဲ့တာလည်းဖြစ်ပါတယ်ခင်ဗျာ
ကချင်ပြည်နယ်ဘူတာအိုဘက်မှာကုန်စည်နှုန်းနဲ့ဓာတ်ဆီဆီကြီးမြင့်နေတဲ့တဲ့င်းကိုတော့ကိုစီသူကပြောပြပေးခဲ့တာပါအခုဆက်ပြီးတော့ကရင်စစ်ပေးဒုက္ခသည်တွေရဲ့အခြေအနေကိုဆက်ပြီးပြောပြပေးပါမယ်ထိုင်းမြန်မာနယ်စပ်ကရင်ပြည်နယ်ဘက်ချမ်းကယာယီစစ်ပေးဒုက္ခသည်စခန်းတွေအတွက်လိုအပ်နေတဲ့လူသားချင်းစာနာမှုအကူအညီတွေကိုထိုင်းရောက်မြန်မာလူမှုအဖွဲ့အစည်းတွေနဲ့ NGO တချို့ကပဲအဓိကအကူအညီပေးနေတဲ့အကြောင်းစခန်းတာဝန်ခံက view ကိုပြောပါတယ်2021 February လမှာဆရာနာသိမ်းပြီးတဲ့နောက်ကရင်ပြည်နယ်မှာတိုက်ပွဲတွေပြင်းထန်လာတဲ့အတွက်နေရက်ဆုံးကထွက်ပြေးနေရတဲ့ဒုက္ခသည်တွေဟာအခုချိန်ထိနေရက်မပြောင်းနိုင်ကြသေးပါဘူး။ KNU တပ်မဟာ6ထိမ့်ချုပ်ထားတဲ့နေမြေကဒုက္ခသည်9000နီးပါးရှိနေတဲ့ plot တပို့စစ်ဘေးဒုက္ခသည်စခန်းအခြေအနေကိုထိုင်းမြန်မာနယ်စပ်တနေရာကနေတွားရောက်ရိုက်ကူးထားတဲ့မန်အင်ဂျင်နိုင်ကပြောပြပေးမှာပ
ါ။ကျမရောက်နေတဲ့နေရာကတော့ဒါကတော့ပေါင်းရင်းမြစ်ပေါ့နော်။ပေါင်းရင်းမြစ်ကန်ဆက်ဖြစ်ပါလေဒါတော့ထိုင်းဘက်ခြမ်းပေါ့နော်ဒါထိုင်းမြန်မာနယ်စပ်တောင်ရင်မြစ်ကမ်းမှာရောက်နေတယ်ကျမကတော့ထိုင်းဘက်ခြမ်းကပြောနေတာအခုမြင်နေရတဲ့အနောက်ဘက်ခြမ်းကတော့မြန်မာဘက်ခြမ်းဒီစစ်ပေးရှောင်ဒုက္ခသည်တွေစခန်းရှိတဲ့နေရာပေါ့နော်အဲ့စခန်းကိုအခုတော့တလောတပို့လို့သူတို့ခေါ်ပါတယ်ဒီတလောတပို့စခန်းပေါ့နော်အဲ့ဒီစခန်းကအဓိကတော့ဒီ2021မြို့ကုန်ပိုင်းတော်မှာဒီလေကီကော့ဘက်ကစစ်ကောင်စီကအကြီးအကျယ်ထိုးစစ်ဆင်တဲ့အတွက်ပေါ့နော်အဲ့ဒီလေကီကောဒေတာတဝိုက်ကရွာသူရွာသားတွေဒီအရက်သားတွေကဒီဘက်ကိုစစ်ပေးရှောင်ရင်းနေပေါ့နော်အခုထက်ထိနေအိမ်ယူပြန်လို့မရသေးပါဘူး။နောက်အခုမြင်နေရတဲ့ဒီဒိခဒီဒီပစ္စည်းတွေအခုစစ်ပေးရှောင်ဒုက္ခဒစ်ကောင်ကိုပို့ဆောင်နေရဆိုတာလည်းဒါတကယ်အခုဒီထိုင်းမှာရှိတဲ့မြန်မာတွေဟောဒီမြန်မာအလုပ်သမားတွေနောက်မြန်မာအဖွဲ့အစည်းဒီတိုင်းသားအဖွဲ့အစည်းတွေကကိုထုကိုထားနေပေါ့နော်သူတို့ဒီအခုဆိုရင်ဒီအခုလိုရိတ်ခါတွေအသုံးဆောင်ပစ္စည်းတွေဒီစားနေရိတ်ခါတွေကိုသူတို့ပြူဒန်းနေကြတာဖြစ်ပါတယ်ဒါအခုဆိုလို့ရှိရင်ဒီကနေ့ဆိုလို့ရှိရင်ဒါမဲဆောက်မြို့မှာရှိတဲ့ဒီဈေးတယ်တွေပေါ့နော်မြန်မာဈေးတယ်မြန်မာလူသမားတွေအားလုံးစုပေါင်းပြီးတော့ဒါသူတို့ပြူဒန်းလိုက်တဲ့ဒီမဲဆောက်ဈေးတွေကအခင်းကြီးရွက်တင်လဲပါတယ်လို့နောက်ပြီးတော့စားနေရိတ်ခါအသုံးဆောင်ပစ္စည်းတွေနောက်ဟိုစံနေဆိုရင်လည်းဒီတက်ဆိုင်တဲ့ဒီဒေတာတွေမဲဆောက်မှာရှိတဲ့အဖွဲ့အစည်းတွေကဟိုလာပြီးတော့ထူထမ်းကြတာဖြစ်ပါတယ
်ရိတ်ခါကလဲကြတော့ဆရာမင်းမင်းတို့အဲ့ဒီအခင်းကြီးရွက်ကတော့ဒီဆရာတော်တို့လို့အဖွဲ့ပဲကျန်တဲ့ကလဲကြတော့သူတို့အခုဘူးဆိုကြည့်စီရမှာတော့အဲ့ဒီအဖွဲ့ပေါ့
ဟုတ်နိုင်ငံတကာထောက်ပံ့တာရှိလား
နိုင်ငံတကာထောက်ပံ့တော့အဲ့လိုမျိုးတော့ကျမတို့စီတိုက်ရိုက်တော့မလာအောင်ဆံပါရဲ့ဟိုလူကြီးတွေနဲ့ဆက်ပြီးတော့ပဲဟု
တ်ကဲ့ရိတ်ခါတွေကလုံလောက်မှုရှိလားအခု
ရိတ်ခါတွေကတော့ဟိုကိုတပတ်တော်ကတော့တလစာနော်ဟိုကလည်းဆိုင်ဒီပေးပြီးရလေဆန်ကုန်ကြပေါ့နော်တလစာတော့ပြီးရတယ်ဒါမှမဟုတ်အခုကတော့တလကျော်သွားပြီအခုဆိုရင်ဆန်နေပါတယ်ကတော့နည်းနည်းအဲ့လိုပဲပေါ့
ပြန်နေရပြန်မဲ့အခြေအနေအောင်ဘယ်လိုရှိလဲဆရာ
အဲ့ဒါကတော့အခုလောလောဆယ်ကတော့ဘာမှတော့ပြန်လို့မရသေးဘူးပေါ့နော်အခုလောလောဆယ်တော့
အ
ခြေအနေကတော့လည်းအဲ့ဒါတည်းကတော့လည်းဟိုဘယ်လိုပဲမတိုက်ပွဲနဲ့ပတ်သက်ပြီးတော့လူကြီးတွေကပြန်လို့ရရင်ကျွန်တော်တို့ပြန်မယ်ဆရာမရဲ့ဟုတ်အခုလောလောဆယ်အဲ့ဒီမိုင်းတို့အတိုက်ပွဲပြီးလားမပြီးလားကျွန်တော်တို့မသိသေးဘူးလေအခုကလည်းကြတော့လူကြီးတွေကမပြန်သေးနဲ့အော်ဒီမှာပဲနေအောင်ဆိုလို့နေတာဟုတ်သူတို့သဘောနဲ့ကိုပြန်လို့တကူးကူးဖြစ်ဘဒူတာဝန်ယူမလဲပေါ့
အဓိကအစိုးရင်ဆုံးကဘာလဲရှင်တိုက်ပွဲလားမိုင်းအန်ဒီယားလားဘာရင်းလဲရှင
်အဓိကတိုက်ပွဲရောမိုင်းရောဆံမရဲအခုပြန်လဲဆိုရင်တိုက်ပွဲကပြီးသေးလားမပြီးသေးလားကျွန်တော်တို့ကလည်းမသိဘူးပေါ့နော်အဲနောက်ပြန်ရင်လည်းအဲ့ဒီမိုင်းနေပါတယ်ကလည်းရှိသေးတယ်လေနှစ်ခုလုံးပဲဟု
တ်ဟုတ်အဲ့တော့ဒီအခုဒီတိုင်းမြန်မာနယ်စပ်မှာ
ရှိနေတယ်ပေါ့နော်စစ်ဘေးရှောင်ဒုက္ခတဲ့စခန်းပေါ့ဒီစစ်ဘေးဒုက္ခတဲ့စခန်းတွေကိုအခုရိတ်ခါတွေပို့တဲ့နေရာမှာပဲဖြစ်ဖြစ်ပေါ့နော်သူတို့အတွက်ဒီလိုအပ်တဲ့အသုံးဆောင်ပစ္စည်းတွေဆေးဝါးပစ္စည်းတွေပို့ဆောင်တဲ့နေရာမှာပဲဖြစ်ဖြစ်ဒီဒေတာကန်ဒီဒေတာတွင်းမှာရှိတဲ့ထိုင်းအာနာပိုင်းတွေကတော့ဟိုခွင့်ပြုတာပေါ့လေသူတို့ဒီခွင့်ပြုချက်ရဖို့ကတော့ကြိုးပြီးတော့သူတို့တင်ပြထားရတယ်အဲ့တင်ပြထားတဲ့အတိုင်းအဲ့ပေါ့နော်သူတို့သတ်မှတ်တဲ့ရက်မှာဒီထိုင်းဘက်ကတော့ဒီမြန်မာဘက်ချမ်းမှာရှိတဲ့စစ်ဘေးဒုက္ခသည်တွေစီကိုဒီလူသားချင်းစာနာမှုအကူအညီတွေပေါ့လေအထူးသဖြင့်ဒီမဲဆောက်ကဆိုလို့ရှိရင်လေဒီဟိုဟာရိတ်ခါတွေပေါ့လေဒီဟိုဟာမဲဆောက်ဈေးတွေကအတိအနှံ့နေနောက်တခါစံနေနောက်ဆေးဝါးတွေကိုသူတို့ပို့ဆောင်ခွင့်ပေးတာတွေ့ရပါတယ်ကျမအင်ဂျင်နိုင်မှာထိုင်းမြန်မာနယ်စပ်ကနေပြီးတော့သတင်းပေးပို့နေတာပါရှင်
ထိုင်းမြန်မာနယ်စပ်ကရင်ပြည်နယ်ဘတ်ချံကဘလော့တပ်ပို့စစ်ဘေးဒုက္ခသည်စခန်းအခြေအနေကိုမတ်အင်ဂျင်နိုင်ကပြောပြပေးခဲ့တာပါ။တစ်ဆက်တည်းပါပဲကရင်နီဒေသဘက်ကဒုက္ခသည်တွေကြုံတွေ့နေရတဲ့အခက်အခဲတွေကိုလည်းကြည်ကြရအောင်ပါ။စစ်ဘေးတဲ့ဂရင်းဒီဒေတာမှာနေရဆွန့်ခွာနေကြရတဲ့ဒုက္ခသည်တွေမိုးရင်ကာလမှာလုံခြုံတဲ့ခုံလုံစရာတွေအရေးတကြီးလိုအပ်နေတယ်လို့ဒေသခံတွေနဲ့အကူအညီပေးနေသူတွေကပြောပါရယ်လက်တလောတောတောင်တွေထဲမှာယာယီအမိုးကာတွေနဲ့နေထိုင်ကြသူတွေဟာမကြသေးခင်ကမိုးတန်လေတန်ကြောင့်အခက်တွေ့နေကြရတာပါဂရင်းဒီဒေတာကဒုက္ခသည်တွေအကြောင်းရန်ကုန်ကသတင်းပေးပို့ထားတာကိုအခြေခံပြီးမတ်စုံမပြောပြပေးပါမယ်ရှင်
ကယားပြည်နယ်ဒေသခေါ်ကရင်ပြည်ဒေသမှာတိုက်ပွဲတွေပြင်းထန်နေတာကြောင့်နေရမပြတ်နိုင်ကြသေးတဲ့တိမ့်နဲ့ချီတဲ့ဒုက္ခသည်တွေရှိပါတယ်။အဲဒီဒုက္ခသည်တွေဟာဘေးလွတ်ရာတောတောင်တွေထဲမှာဖြစ်သလိုနေထိုင်ကြရင်းနဲ့ရာသီဥတုဒဏ်ကိုခံနေကြရပါတယ်။ဒီလိုမျိုးဖြစ်သလိုနေထိုင်နေကြရတဲ့ဒုက္ခသည်တွေဟာမကြသေးခင်တုန်းကမိုးသီးထန်စွာရွာသွန်းပြီးလေပြင်းထန်စွာတိုက်ခတ်တာကြောင့်ပိုးပြီးတော့မှနေထိုင်ရေးအခက်တွေ့နေကြရတယ်လို့ဒီမော့ဆိုဒေသခံတဦးက VOA ကိုပြောပြပါတယ်။
အမုန်းတော်လည်းကမရှိကြစမ်းရင်မိုးကတော့မိုးရမိုးထားကြပေါ်တော့ဒါမှအခုကလည်းဒီကနေ့လည်းဒီရောက်ကိုကျန်တော့လေလုံးဝစိတ်မကြည်နိုင်ဘူးကျမတို့ကမှအိမ်မှာကျန်လာနေအိမ်ကျန်လာနေဆိုတာအိမ်ကမရှိတော့ဒါမှမိခုလေးကျန်လာမိခုလေးကိုပြည့်ပြည့်စုံစုံနဲ့ပြန်နေတော့အဲ့ဒါကမှအစိမကြည်ဘူးအဲ့လိုပေါ်ထဲတောက်ထဲဆိုတော့ကိုဆိုးသွားမှာပေါ့ဒီတအားကျန်နေလေအကောင်းဆိုကဘလို့ပဲလေတချို့တဲဆိုအကောင်းလို့ပြုတ်ချကောင်းလေဆက်တော့ရေရောက်ကြတော့တော့ဆရာရဲ့လောက်ရှိပြီးကြည့်သွားနေတာဆက်အဲ့တော့ဆက်အမိုးတေကိုတော့ခရရမှာမအားလို့ဒီရရလာတဲ့မိုးတဲ့တော့ဘလို့ဆက်ပြီးမှဆင်ထကြောင်းမလဲမသိတော့ပါဘူးလို့
ဒီလားတွေမှာပဲလေပြင်းတိုက်ခိုက်တဲ့အတွက်စစ်ပြေးဒုက္ခသည်တွေခိုလုံနေတဲ့ဖရူโซမြို့နယ်ထဲမှာအင်ဂျီ100နီးပါးနဲ့ဒီမော့ဆိုမြို့နယ်ထဲမှာအင်ဂျီ80ကျော်ပျက်စီးသွားတယ်လို့ကရင်နီလူခွေရေးတီထောင်သူကိုပညာကပြောပြပါဗျ။ဒီလိုမျိုးမိုးသက်လေပြင်းထန်ကိုခံနေရတဲ့စစ်ပြေးဒုက္ခသည်တွေအတွက်ခိုလုံနေထိုင်စရာအရေးတကြီးလိုအပ်နေပါတယ်လို့လည်းပြောပြပါဗျ။
တိမ်လုံးပြစ်စီသွားရင်ကျွန်တော်အလိုချိုမပိနေမှာအမိုးပဲပိနေတော့အကာကြီးကတော့ပြစ်စီတဲ့ဟာနဲ့တရှာရောတရှာယူပြပြကောက်ပါနော်အဲ့လိုဖြစ်တော့တကယ်လုံချုံလားဆိုတော့တကယ်မိုးကြီးမလုံချုံတော့နည်းနည်းပတ်မှုရတော့ရတယ်တကယ်မိုးကြီးတယ်တကယ်မိုးရည်ရတဲ့ချိန်မှာဒီဟာတော့မလုံချုံတဲ့ဟာတော့ဟိုဖြစ်နေတာပေါ့နော်လော့ဆယ်ကတော့ရှိတဲ့ဟာလေးတွေနဲ့ကတော့အာဝိုင်းပြီးတော့ပို့နေတယ်ဒါပေမဲ့လိုအပ်ချက်အရာကတော့ဆက်ရှိနေသေးတယ်ပေါ့နော်ခုနောက်ပိုင်းမိုးကာတွေကလေတနည်းဆိုရင်လည်းသူတစ်ထိုင်တစ်ထိုင်လဲမရတော့ပေါ့နော
်ကရင်နီပြည်ဂျားကာလာအုပ်ချုပ်ရေးကောင်စီနဲ့ရက်ဖက်အဖွဲ့အစည်းတွေဘက်ကစစ်ပြေးဒုက္ခသည်တွေအတွက်လိုအပ်တဲ့အကူအညီတွေထောက်ပံ့ပေးတာမျိုးရှိပေမဲ့လူဦးရေကများပြားလွန်းတာကြောင့်လုံလောက်မှုမရှိဘူးလို့လည်းပြောပါရယ်ကရင်ပြည်အမျိုးသမီးအစည်းအရုံး KNOW ရဲ့ပြောရေးဆိုခွင့်ရှိသူကလည်းမိုးရင်းကာလမှာဒုက္ခသည်တွေအတွက်စားနပ်ရိက္ခာနဲ့ကျန်းမာရေးဆောင်ရှောက်မှုအတွက်လိုအပ်ချက်တွေကတိတ်ကိုကြီးမားနေပါတယ်လို့ပြောပြပါရယ်
အဝေးနေတော်ထဲနေရှောင်းတဲ့ခါမှာမိုးတွေကလာမှဆိုလို့ရှိရင်ကြီးကြီးရှမ်းတာတို့အပီလဲတာတို့ဘာလို့အဲ့လိုအဒီရှိရဲ့ပြုရှိချက်မှရဲရသွားလာဖို့မလွယ်ကူတာမျိုးတွေဆန္ဒရေးခါရပို့ဆောင်ရေးမလွယ်ကူတာမျိုးတွေအဲ့လိုမျိုးတွေတချို့ဆီရှောင်းခါကြတော့ဒီကလာမှာတို့ပြန်ပြောင်းရှိတာမျိုးတွေပါလိရှိတော့ရှိရဲ့ပေါ့နော်ဒါပေမဲ့ဒီနေရာမှာတော့မိုးကအထယ်ဘယ်လောက်လို့အားလဲတို့ဆန္ဒရေးခါတော့ဘယ်နေရာမှာဘယ်လောက်လို့အားလဲတို့တီးတော့တီးပေမဲ့အရေးအတွက်ကဘယ်နေရာဘယ်လောက်လို့အားလဲဆိုတော့ဒီပေမဲ့ကူညီပေးတဲ့အဖွဲ့အစည်းတွေဘတ်ဂျက်တွေမရှိတဲ့အခါမှာတော့ခုနတို့အချက်ကြတော့အရေးကြီးအစ်စ်တေးချူတီပီစီမှုမလုပ်နိုင်ဘူးပေါ့နော
်မြန်မာနိုင်ငံမှာ2021ခုနှစ်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းမှာလက်နက်ကင်ပြည်ပခါတွေကြီးထွားလာရကနေနေရွှန့်ခွာထွက်ပြေးတိမ်းရှောင်ရသူတွေကပိုးပြီးတော့မှများလာနေတာပါလူသားချင်းစာနာမှုဆိုင်ရာအကြက်တဲကလည်းအန္တရာယ်ကြီးမားတဲ့အဆင့်ကိုရောက်နေပြီးတော့အကူအညီပေးနေမှုတွေကလည်းလုံလောက်မှုမရှိဘူးလို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးမှူးရုံး UNOCHA ကလည်းပြီးခဲ့တဲ့သတင်းပတ်ထဲကပဲသတိပေးထားပါတယ်ရှင်
မိုးရင်ကာလာဖြစ်လို့ကရင်ဒေတာပါမှာဒုက္ခတွေအတွက်အရေးပေါ်အကူအညီတွေလိုအပ်နေတဲ့အကြောင်းမဆုမွန်ပြောပြပေးခဲ့တာပါ။ရန်ကုန်ကပေးပို့တဲ့နောက်ဆုံးရသတင်းတွေကတော့ဒီလောက်ပါပဲရှင်။မကြခင်ထုတ်လွှင့်ပေးမယ့်အစီအစဉ်ဒုတိယပိုင်းမှာတော့အင်္ဂါနေ့ညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ရှင်
။ VOE အစီအစဉ်တွေကိုရေဒီယိုရုပ်မြင်သံကြားလို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOE မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voeburmese ဖြစ်ပါတယ်။
မင်္ဂလာညချမ်းသောတာရှင်များရှင် View American တန်ရဲ့2024ခုနှစ်မေလ28ရက်အင်္ဂါညပိုင်းထုတ်လွှင့်ပေးနေကြဖြစ်တဲ့ VOE ရဲ့ American အတန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုတော့ည9:00နာရီကနေ 10:00 နာရီထိ American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အခုဆက်ပြီးတော့အင်္ဂါညတိုင်းတင်ဆက်ပေးနေကြဖြစ်တဲ့မြေကြီးဩဇာအစီအစဉ်မြန်မာနဲ့ယူကရိန်းနှစ်နိုင်ငံအခြေအနေနှိုင်းယှဉ်ချက်အမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်ပါအစီအစဉ်နောက်ကဘာဒလာခီးသွားအစီအစဉ်စတဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါဒီလိုအပတ်စဉ်အစီအစဉ်တွေကိုမတင်ဆက်ပေးခင်မှာတော့အရင်ဆုံးပြပမျိုးရည်သစ်ပင်တွေစိုက်ပျိုးမှုရဲ့အကျိုးဆက်အကြောင်းတင်ဆက်ပေးထားတဲ့မြေကြီးဩဇာအစီအစဉ်ကိုထုတ်လွှင့်ပေးမှာပါမြန်မာနိုင်ငံမှာအပူဓာန်တက်တာစေဖို့နှစ်စဉ်လှုပ်ရှားမှုအတွင်နဲ့သစ်ပင်တွေစိုက်ပျိုးကြရမှာအများစုကဒေသတိုင်းရင်းမျိုးသစ်ပင်တွေမဟုတ်ဘဲနဲ့ပြည်ပမျိုးရင်းအပင်တွေကိုစိုက်ပျိုးကြတဲ့အတွက်ရေရှည်မှာဂေဟပေတာစနစ်တွေကိုထိခိုက်လာနိုင်ပါတယ်။ဒီအကြောင်းနဲ့ပတ်သက်ပြီးတော့ကိုခင်မောင်စိုးမင်းကနေပြီးတော့ညည်းကြီးရောစာအစီအစဉ်မှာစူးစီးတင်ဆက်ပေးထားပါတယ
်။မြေပြန့်ဒေသတွေမှာຫນွေရာသီဆိုရင်နှစ်စဉ်နီးပါးလောက်အပူလိုင်းဖြတ်တယ်လို့ပုံမှန်အားဖြင့်လဲအပူချိန်မြင့်မားတဲ့အတွက်တစ်ပင်စိုက်ပျိုးလှုပ်ရှားမှုတွေကိုလည်းမြင်တွေ့လာကြရပါတယ်။တဦးချင်းအလိုက်ဒါမှမဟုတ်အဖွဲအစည်းအလိုက်အဲ့ဒီလိုလှုပ်ရှားမှုတွေရဲ့အဓိကရည်ရွယ်ချက်ကတော့အပူဓာန်သက်သာစေဖို့အရေးရဖို့ဖြစ်ပါတယ်။အဲ့ဒီအတွက်တစ်ပင်ပြိုးပေါက်တွေကိုတစ်တော်ဌာနစိုက်ပျိုးရေးဌာနတွေစီကနေအကူအညီတောင်းလိုပဲဖြစ်ဖြစ်ပုဂ္ဂလိကအယောင်ဆိုင်တွေကနေဝယ်ယူတာပဲဖြစ်ဖြစ်အလွယ်တကူရရှိနိုင်ပါတယ်။ဒါပေမဲ့လည်းအများအဖြစ်ကအဲ့ဒီတစ်ပင်ပြိုးပေါက်ပင်တွေဟာဒေသတိုင်းရင်းမျိုးတွေမဟုတ်ကြပဲပြပမျိုးရင်းတွေကအများစုဖြစ်နေပါတယ်။ဒေသတိုင်းရင်းမျိုးတွေမဟုတ်တဲ့ပြပမျိုးရင်းတစ်ပင်တွေဟာဒေတာရဲ့ဂေဟဗီရာစနစ်ကိုထိခိုက်စေတဲ့ဆိုတာကတော့တစ်ပင်စိုက်ပျိုးတဲ့သူတွေအသင်းအဖွဲ့တွေအနေနဲ့ထဲသွင်းစဉ်းစားကြတာသိပ်မရှိကြပါဘူးအဓိကအပူဓာန်သက်သာဖို့တစ်ခုကိုပဲရည်ရွယ်ကြတာဖြစ်ပါတယ်ဒါနဲ့ပတ်သက်ပြီးမြန်မာနိုင်ငံအလဲပိုင်းကတဘာဝပတ်ဝန်းကျင်အရေးလှုပ်ရှားဆောင်ရွက်နေသူကိုအိုလာကသူ့အမြင်ကိုအခုလိုပြောပါတယ
်ဟိုသူတို့ဒီတပင်ဆိုင်ချင်းမလို့ခင်လေးလာကြတာလို့ဆွေးနွေးကြတာလို့တော့ကျွန်တော်အားနိုင်မယ်လို့ထင်ပါတယ်အဲဒီရှိရဲရတဲ့တပင်လေးတွေကိုစိုက်ကြတယ်တချို့ဆိုလည်းအဲဒီရှိပြီးသားအရေးရပင်ကြီးတွေကိုခုတ်ပြီးတော့ရေတမာတွေစိုက်တာလို့เนาะမျိုးရင်းတွေကိုခုတ်ပြီးတော့နောက်ထိုင်ဝမ်ပန်နာလို့ပင်မျိုးတွေစိုက်တာလို့ပေါ့เนาะမျိုးရင်းရပါလေလေဒီမျိုးရင်းတွေကိုပဲတခြားမျိုးစိတ်အစ်တတွေကဘာတွေအနောက်ဆက်ပေးနိုင်လဲဆိုတဲ့ကိစ္စမျိုးတွေပေါ့နော်ဟိုလူတိုင်းမသိရင်တော့မှတကယ်ဥဆောင်ပြီးလုပ်နေတဲ့ organizer တွေအနေနဲ့ဒါတွေကိုဟိုတည်ထားဖို့လိုပါတယ်အဲနောက်တစ်ခုကဒီကျွန်တော်တို့ဟိုပါပေါ့ကြီးညက်တာကာတွေရဲ့ရှင်သန်မှုနဲ့သူတို့တွေရဲ့အစာကွင်းဆက်ချိတ်ဆက်မှုတွေကိုလည်းကျွန်တော်တည်ထားဖို့လိုပါတယ်အဲဘာဖြစ်လဲဆိုတော့ကျွန်တော်တို့ဒီမနေ့တိုင်းမှာဒီမိုးလင်းတဲ့အချိန်မှာဆိုလို့ရှိရင်ကြေးခန့်တန်နဲ့စူညံတာပဲဆိုတော့ဒါကျွန်တော်တို့ရှိမှာမျိုးရင်းတွေရှိနေသေးတယ်အားကောင်းနေသေးတယ်ဆိုတဲ့ဟာကိုကျွန်တော်တို့ပြောလို့ရဒီမျိုးရင်းတွေအားကောင်းနေလို့လာရင်ကျွန်တော်တို့ဒီမှာငှက်တန်နေကြားနေရတယ်အစုံမဲတကယ်ကိုမှသာနာပြောခွင့်ကောင်းတဲ့အနေထားတွေကိုကျွန်တော်တို့ရရှိနေသေးတယ်ပေါ့ဆိုတော့ဒီမျိုးရင်းအပင်တွေများလာမယ်ဆိုလို့ရှိရင်ဒါကျွန်တော်တို့ဒီ biodiversity ကွင်းဆက်တွေကလည်းရှင်သန်ဖို့အထောက်ပံ့ဖြစ်နိုင်တယ်နောက်အစာကွင်းဆက်တွေမှာလည်းထောက်ပံ့ဖြစ်နိုင်တယ်နောက်သူတို့အတွက်နေစရာအများကြီးပေါ့နော်ဒီတစ်ပင်တပင်ရဲ့ဥစ္စာပြောမယ်ဆိုလို့ရှိရင်ကျွန်တော်တို့ဒီအောက်ဆီဂျင်ပေးတာရေဖလှယ်တာရေငွေ့ထိန်းပေးတာ noise တွေ short ချပေးတာဆိုတဲ့ဟာတွေအစားပေါ့လေဆိုတော့ကျွန်တော်တို့ဒီသင်တန်းယူတာသင်တန်းပေးတာဖလှယ်တာတွေမလုံနိုင်အောင်မှတကယ်လုံနိုင်တဲ့ organizer တွေအနေနဲ့ဒီဌာနေမျိုးရင်းပင်တွေကိုဟိုတတိထားပြီးတော့ကြည်တာအဲသူတို့ဒီဌာနေမျိုးရင်းပင်တွေနဲ့မျိုးစိတ်အစ်တတွေကြားထဲကရှိလာမဲ့ခက်ခဲတွေကိုလေ့လာတာပေါ့နော်ဆိုတော့နောက်တစ်ခုကဒီချိတ်ဆက်နေတဲ့အဲဂေဟာပေတာစနစ်လို့ခေါ်တဲ့ biodiversity တွေရောဟောဒီနောက်ကြီးညက်တိစားလူတွေရောပေါ့နော်ဆိုတော့ဒီပတ်ဝန်းကျင်ရောအဲ့လိုမျိုးတွေကိုချိတ်ဆက်ကြည့်နိုင်တော့ပိုကောင်းမယ်လို့ထင်ပါတယ်
မြန်မာနိုင်ငံမှာအဲ့ဒီလိုဒေတာတိုင်းရင်းမျိုးမဟုတ်ဘဲပြည်ပမျိုးရင်းသစ်ပင်တွေစိုက်ပျိုးကြတဲ့အထက်မှာယူကလစ်ပင်တွေကအများစုဖြစ်တယ်လို့သစ်ပင်စိုက်ပျိုးကြတဲ့သူတွေကပြောပါတယ်အဲ့ဒီယူကလစ်ပင်တွေဟာဩစတြေးလျနိုင်ငံရဲ့မူလမျိုးရင်းဖြစ်ကြပြီးအရင်မြမဆိုရှယ်လစ်လမ်းစဉ်မဆလာတပါတီအစိုးရလက်ထက်ကတည်းကဒေသအတော်များများမှာစိုက်ပျိုးခဲ့ကြပါတယ်စိုက်ပျိုးရလဲလွယ်ကူပါတယ်ဒါပေမဲ့အဲ့ဒီအပင်တွေကြီးထွားလာတဲ့အခါမှာတော့အနီးအနားတစ်ဝိုက်ကသစ်ပင်တွေ၆တွေ့ကုန်တာလမ်းဘေးဝဲရမှာတန်းစီစိုက်ထားရင်အနားမှာရှိတဲ့စိုက်ပျိုးကင်းတွေကသီးနှံမင်တွေအောင်မြင်မှုမရှိကြတာတွေဟာလည်းသိတာတဲ့အချက်တွေဖြစ်ပါတယ်အဲ့ဒီလိုအခြေအနေတွေကိုသတိထားမိတဲ့နောက်ပိုင်းစိုက်ပျိုးရေးနဲ့သစ်တောပညာရှင်တွေကယူကလစ်ပင်တွေကိုရေတောက်ဘလူးလို့တင်စားခေါ်လောက်အောင်မြေဥကရေတွေကိုအများအပြားစုပ်ယူတာတွေ့ရှိရပါတယ်။ဒါအပြင်မြေစည်းမြေနှစ်တွေကိုလည်းအများဆုံးစုပ်ယူတဲ့အတွက်အနီးအနားကခြံတဲ့အပင်တွေရှင်သန်မှုခက်ခဲကြတယ်လို့ဖော်ပြကြပါတယ်။တကယ်တော့အဲ့ဒီယူကလစ်ပင်တွေရဲ့အရွက်မွေးတဲ့အနက်ဟာဌာနေတိုင်းရင်အပင်တွေမှာမရှိကြပဲကျင်းငယ်တာရကာတွေကလည်းမကြိုက်ကြတဲ့အတွက်အပင်မှာနားကိုတာတိတ်မရှိကြတော့ပါဘူးဒါဟာဂေဟဗေဒစနစ်ကိုထိခိုက်နေတယ်ဆိုတာပြသလိုက်တာပါပဲယူကလစ်ပင်ကိုဥပမာတစ်ခုအနေနဲ့ပြောတာဖြစ်ပြီးတခြားပြည်ပမျိုးရင်းသစ်ပင်တွေဟာလည်းဒေသရဲ့ဂေဟဗေဒစနစ်ကိုထိခိုက်စေတယ်လို့ကုလသမဂ္ဂစိုက်ပျိုးရေးနဲ့စားနပ်ရိက္ခာအဖွဲ့ FAO မှာအလုပ်လုပ်ခဲ့တဲ့ကိုထက်ဇော်ထွန်းကပြောပါတယ်
ဒီဟာပေတာစနစ်ကိုကျွန်တော်တို့ကကြည့်မယ်ဆိုရင်ပေါ့နော်ကိုဒေတာရေမြာတီလူနဲ့မကိုက်ညီတဲ့အခြားကိုရဲ့ဒေတာမျိုးရင်းမဟုတ်တဲ့ပေါ့နော်အခြားဒီအပင်တွေကိုယူပြီးတော့စိုက်ပျိုးမယ်ဆိုရင်ကောင်းတဲ့ဟာကနဲနိုင်တယ်ပေါ့နော်ဘာဖြစ်လို့လဲဆိုတော့ကိုရဲ့ဒေတာတက်ပင်မျိုးရင်းမဟုတ်တာဖြစ်တဲ့အတွက်ကြောင့်ပေါ့နော်ကိုရဲ့ ecosystem လို့ခေါ်ရဲပေါ့နော်တောင်းဝန်းချင်းရဲ့တက်ရှိတွေနေထိုင်မှုတွေပေါက်ဖွားမှုရှင်သန်မှုတွေဒီဟာစနစ်ကိုကျွန်တော်ဒါမျိုးတွေကိုအများကြီးထိနိုင်ပေါ့နော်ဥပမာအနေနဲ့အားလုံးသိတဲ့အတိုင်းပေါ့နော်ဆယ်စုနှစ်တစ်ခုစိုက်ပျိုးခဲ့ကြတယ်ပေါ့နော်ယူကလစ်ပင်လိုမျိုးဆိုရင်ကျွန်တော်တို့ကဒါသူ့ကြည့်မယ်ဆိုရင်သူ့ရဲ့ကောင်းကျိုးတွေအနေနဲ့ဆိုတော့မရှိသလောက်သူ့ရဲ့ပောင်းချင်းပေါ်မှာအကျိုးပြုတဲ့ဟာတွေကအရန်နေတယ်ပေါ့နော်ဥပမာအနေနဲ့ပြောမယ်ဆိုရင်ကျွန်တော်တို့ကဒီသူ့ရဲ့ထွက်တဲ့ပေါ့နော်ကျွန်တော်တို့ဒီ acid တက်တမျိုးကသူ့ပောင်းချင်းမှာရှိတဲ့ဒီအပင်တွေကိုမကြီးထွားနိုင်အောင်မရှင်သန်နိုင်အောင်ပေါ့နော်အဲသူ့ရဲ့ side effect တွေဖြစ်စေတယ်နောက်တစ်ခုကကျတော့ဒီကောင်ကနေပြီးတော့ကျွန်တော်ရေမြေထဲမှာရှိတဲ့အာဟာရဓာတ်တွေကိုအဆိုဓာတ်တွေကိုအရန်ဆုပ်ယူစားသုံးတာဖြစ်တဲ့အတွက်ပေါ့နော်ကျွန်တော်တို့ဒေတာမျိုးရင်းပင်တွေရဲ့ရှင်သန်ကြီးထွားမှုကိုအများကြီးအနောက်ရှက်ဖြစ်စေတယ်ပေါ့နော်အဲ့တော့ကိုရဲ့ပတ်ဝန်းကျင်အနေထားကိုကျွန်တော်တို့ကဟိုရုပ်ရော့ပျက်စီးစေနိုင်တယ်ပေါ့နော်အဲ့လိုမျိုးတွေကိုတတိထားဖို့လိုတယ်ပေါ့ဟုတ်ကဲ့
မြန်မာနိုင်ငံမှာစစ်အစိုးရအဆက်ဆက်ကျွန်းသစ်အပါအဝင်တစ်မာတွေကိုခုတ်ပြီးရောင်းစားခဲ့ပြီးတဲ့နောက်တစ်တော်ပြုံဒီကုန်တာကိုပြန်လဲအစားထိုးဖို့အတွက်ပဲခူးရုံးမှအပါအဝင်နေရာအတော်များများမှာပုဂ္ဂလိကကိုကျွန်းဆိုင်ပြိုရေးအတွက်အကွက်တွေချပေးခဲ့ပါတယ်ပုဂ္ဂလိကအများပြားဟာရလာတဲ့အကွက်အပေါ်မှာကျွန်းသစ်ကိုပဲအဓိကထားစိုက်ပျိုးကြတဲ့အတွက်ကြောင့်သစ်ပင်အမျိုးမစုံမဲ့တစ်မျိုးတည်းဖြစ်နေတဲ့အတွက်ဂေဟဗေဒစနစ်ကိုလုံးဝအကျိုးမပြုနိုင်ပါဘူး။ဒါအပြင်တည်င်းသားဤဒေသမှာရှိပြီးသားတစ်တော်တွေကိုခုတ်ထွင်ရှင်းလင်းပြီးစီအုံးမင်တွေကိုစိုက်ပျိုးလာတဲ့အတွက်ကြောင့်ဇီဝမျိုးစုံမျိုးကွဲတွေပျောက်ကုန်ပြီးဂေဟဗေဒစနစ်လည်းပြတ်သုံးကုန်ပါတယ်။ဒါနဲ့ပတ်သက်ပြီး FAO ဝန်ထမ်းဟောင်းကိုထက်စော်ထွန်းကအခုလိုသုံးသပ်ပြပါဗျ
။ TO site တာရှိတယ်ကျွန်တော်တို့ကျွန်းသစ် site တာရှိတယ်။ဘောနာကျွန်တော်နိုင်ငံအနေနဲ့ကျွန်းသစ်ကတော့ဒါအားလုံးတည်တဲ့အတိုင်းအဖို့တန်တဲ့ဒီတက်တော်ထက်ပစ္စည်းတစ်မျိုးပေါ့နော်။နောက်တစ်ခုကကျွန်တော် CO ဆိုရင်လည်းကျွန်တော်တို့ကဒါစီးပွားရေးအရာကြည့်မယ်ဆိုရင်သူကနေပြီးတော့ကျွန်တော်တို့စားအထီးစားသုံးစီထုတ်တဲ့ဟာပေါ့နော်။အာကျွန်တော်တို့ကအဲ့တစ်မျိုးတည်းကြည့်မယ်ဆိုရင်တော့စီးပွားရေးအာကျွန်တော်အကျိုးမြတ်ရှိဖို့အတွက်ရည်ရွယ်ပြီးစိုက်တယ်ဆိုတဲ့ဟာကတော့ကျွန်တော်တို့ကောင်းကျိုးတစ်ခုအနေနဲ့ညင်းလို့မရဘူး။ဒါပေမဲ့ကျွန်တော်တို့ကရည်ရွယ်ပေါ့နော်။ဟိုကိုယ့်ရဲ့ပတ်ဝန်းကျင်ဒီဟာစနစ်ကိုကျွန်တော် sustainable ဖြစ်ဖို့အတွက်ဆိုရင်တဘဝပေါ့နော်။ကျွန်တော်တို့ biodiversity လို့ခေါ်တယ်ပေါ့နော်။ဒီတကယ့်ကိုမျိုးကွဲတွေအများစွာရှိနေတဲ့နေရာကြီးကိုကျွန်တော်တို့ခုတ်ထွင်ရှင်းလင်းပြီးတော့တမျိုးတည်းစိုက်လိုက်တဲ့အခါကျတော့တဘဝမှာမီခိုနေတဲ့တက်ရှိတွေကျွန်တော်တို့နောက်တစ်ခုကကျတော့ဒီကျွန်တော်တို့မမြင်နိုင်တဲ့ပေါ့နော်။ပတ်ဝန်းကျင်ကိုအကျိုးပြုနေတဲ့အများကြီးဒါတွေကကျွန်တော်တို့တဖြည်းဖြည်းသူရဲ့ shine တက်တက်မရှိတော့တဲ့အခါမှာတဖြည်းဖြည်းဒါတွေကမျိုးတုံးပြီးတော့ပေါ့နော်ကျွန်တော်တို့တဖြည်းဖြည်းပြည့်စုံသွားတယ်နောက်တစ်ခုကကျတော့ငကိုကအငဲရန်စိတ်နေချောင်းနေရှိတဲ့နေရာတွေကနေပို့ပြီးတော့ဒီနေရာတွေမှာ၆တွေ့လာတဲ့ပြဿနာမျိုးတွေဒါကြုံရတယ်ပေါ့နော်အဲ့လိုမျိုးအနေနဲ့ကြည့်မယ်ဆိုရင်ဒါကျွန်တော်တို့ကသူရဲ့ရေရှည်တည်တံ့မှုအနေနဲ့ကြည့်မယ်ဆိုရင်တော့ဒါအများကြီးကျွန်တော်တို့ရုပ်ရော့ပြည့်စုံသွားတာလို့ပြောလို့ရတယ်ဒေဟာစနစ်ကိုပေါ့နော်ပြန်လဲထူထောင်ပြီးတော့ ဒီရာသီဥတုပတ်ဝန်းကျင်အနေထားတက်ရှိတက်မဲ့ဒီကောင်တွေအကုန်လုံးကိုမြားကြီးအနေထားဖြစ်အောင်လို့ကျွန်တော်တို့ကတမျိုးတည်းဓာတ်စာရင်ကျွန်တော်တို့ကကိုစိုက်တဲ့တစ်ပင်ဒီအမျိုးအစားကိုများများပါနိုင်အောင်စိုက်နိုင်မယ်ဆိုရင်တော့ကျွန်တော် KH စနစ်ကိုပို့ပြီးတော့ကောင်းကျိုးတွေပို့ပေးနိုင်တယ်အဲ့လိုကျွန်တော်တို့ကဒါယူဆလို့ရတယ်ပေါ့နော်
ပေါ်ကြောင့်မူကြီးတန်းရွှေစစ်အစိုးရလက်ထက်မှာလဲသစ်စိမ်ပင်စိုက်ပျိုးတာတွေကျက်စုပင်စိုက်ပျိုးတာတွေကိုနိုင်ငံအနှံ့မြို့တိုင်းရွာတိုင်းမှာအာရမစိုက်ခိုင်းခဲ့ပေမဲ့အောင်မြင်မှုမရှိခဲ့ပါဘူးဒါအပြင်ပူပြင်းတဲ့နွေရာသီမှာသစ်ပင်စိုက်ပျိုးရေးလှုပ်ရှားမှုတွေကိုနှစ်စဉ်နေရာအနှံ့မှာတွေ့ရှိရပေမဲ့စိုက်တာစိုက်ပြီးရေရှည်ပြုစုပျိုးထောင်ဂယူးစိုက်ကြတာမရှိကြတဲ့အတွက်ကြောင့်အောင်မြင်မှုတွေရှိတဲ့တလို့မရှိကြဘူးလို့တဘာဝပတ်ဝန်းကျင်ရေးရာစောင့်ကြည့်သူတွေကပြောပါတယ်
ဒီပါမျိုးရည်သစ်ပင်တွေကိုစိုက်ပျိုးကြတဲ့အကျိုးဆက်အကြောင်းမြေကြီးဩဇာအစီအစဉ်မှာကိုခင်မောင်စုံမင်းကတင်ဆက်ပေးခဲ့တာပါအခုတော့မြန်မာနဲ့ယူကရိန်းနိုင်ငံအခြေအနေနားရှင်ချက်ကိုတင်ဆက်ပေးကြပါတယ်အမေရိကန်ပြည်ထောင်စုနယူးယောက်မြို့နယ်ဘက်ဖလိုမြို့မှာမြန်မာနိုင်ငံဆက်အာဏာရှင်ပြုတ်ကြရေးဆန္ဒပြပွဲအပတ်စဉ်ကျင်းပနေပါတယ်မြန်မာနိုင်ငံမှာလူမှုကြုံတွေ့နေရတဲ့ပဋိပက္ခတွေဟာပြည်ပရောက်မြန်မာနယ်ပွားတွေကိုပါရိုက်ခတ်မှုကြီးမားပြင်းထန်တာမို့အခုလိုအပတ်စဉ်ဆန္ဒပြပွဲနဲ့အရန်ပုံငွေရှာဖွေပွဲတွေလုပ်နေကြတယ်လို့ဆန္ဒပြပွဲမှာပါဝင်သူတွေကပြောပါတယ်။ယူကရိန်းမြန်မာလွတ်မြောက်ရေးတိုက်ပွဲနိုင်ရှင်ချက်အစီအစဉ်ကနေဟောင်းစာကတင်ဆက်ပေးထားပါတယ်ရှင်။
ရဲတော်ဘု
အောင်ရမီ
ရဲတော်ဘု
အောင်ရမီ
ရဲတော်ဘု
အောင်ရမီအောင်ရမီအောင်ဘုအောင်ရမီ
ကျွန်တော်ရဲ့တနေ့ထံဖြစ်တဲ့အတိုင်းပဲကျွန်တော်တို့မူသုံးချက်နဲ့ကျွန်တော်ဆက်ပြီးတော့သွားမယ်ဆရာနာရှင်မပြုံးချင်းဓမ္မပြည်ဖရက်ဒီမိုကရေစီလမ်းကြောင်းပေါ်မပြောင်းချင်းကျွန်တော်ဆက်လက်ပြီးတော့ကြီးတက်ကြမယ
်ဘက်ဖလိုမြို့မှာရှိတဲ့မြန်မာတိုင်းဝိုင်းကပြုလုပ်နေတဲ့224ချိန်မြောက်အတံမသိအလံမလိတ်စစ်အာဏာရှင်ပြုတ်ကျရေးတပိတ်မြင်ကွင်းပဲဖြစ်ပါတယ်အခုလိုဆန္ဒပြပွဲတွေကျင်းပနေတာဟာအာဏာသိမ်းခံရပြီးထက်ကနေစတင်ခဲ့တာဖြစ်ပြီးပြီးခဲ့တဲ့မတ်လကုန်သတင်းပတ်မှာဆိုရင်224ချိန်မြောက်ပြစ်ခဲ့ပြီးဖြစ်ပါတယ်။နိုင်ငံကိုစစ်တပ်ကအာဏာသိမ်းတဲ့ချိန်ကစလို့စစ်အာဏာရှင်တော်လှန်ရေးကိုတပ်ဆွဲတဲ့နည်းနဲ့ပါဝင်နေကြတဲ့လူတွေထက်မှပြည်ပရောက်မြန်မာတွေဘွားတွေကလည်းငွေအားလူအားနဲ့တပ်ဆွဲသမျှပါဝင်နေကြပါတယ်။ဒီလိုဆန္ဒပြပွဲစတင်ခဲ့တဲ့အချိန်ကိုဆန္ဒပြပွဲတွေကိုဥဆောင်သူတူဖြစ်တဲ့ကိုရစ်ချက်ကယူကရိန်းမြန်မာလွတ်မြောက်ရေးတိုက်ပွဲနှိုင်းယှဉ်ချက်အစီအစဉ်ကိုအခုလိုပြောပြပေးထားပါတယ
်ဒီဆန္ဒထုတ်ပေါ်ပွဲကတော့မြန်မာပြည်မှာဆက်အနာရှင်သိမ်းတဲ့2021ဖေဖော်ဝါရီလတရက်နေ့စပြီးတော့အနာသိမ်းဆိုတဲ့ကြားကြားချင်းပဲကျွန်တော်တို့ဘာဖလိုမျိုးကလူငယ်တွေစပြီးတော့ဆန္ဒထုတ်ပေါ်ပွဲကိုလှုပ်ခဲ့ကြတာပဲကျွန်တော်ကတော့စသချင်းမပါခဲ့ဘူးဒါပေမဲ့စခဲ့တဲ့ရဲဘော်တွေကတော့ဒီလူငယ်တွေကတော့မခံချင်တဲ့စိတ်နောက်ပြီးတော့ဒီဆက်အနာရှင်သိမ်းတာကိုမကျေနပ်တဲ့စိတ်ကအော်ဒီတော့ဒီခုလိုတိုးတက်တဲ့ခစ်ကြီးမှနောက်ကျောင်းပြန်မသွားခြင်းနဲ့စိတ်တွေနဲ့သူတို့တွေစပြီးတော့မြန်မာပြည်အတွက်ဆန္ဒပြခဲ့ကြတာပ
ါဒီလိုဆန္ဒပြပွဲတွေကနေအချိုးရလတ်တွေလည်းရရှိပါတယ်လို့ဆန္ဒပြပွဲကိုကမကထာလို့သူနောက်သူဖြစ်တဲ့မှန်နှွေးနှွေးနိုင်ကဆိုပါတယ
်ကျွန်တော်တို့ကဘလို့ရလတ်တွေရရှိလဲဆိုတဲ့အခါကျတော့ကျွန်တော်တို့ကိုယ်တိုင်ဒီမှာဆန္ဒပြရတဲ့အတွက်ကြောင့်ပြည်ရင်းအတွက်အားတစ်ခုဖြစ်စေတယ်ပြည့်ရခါကျတော့ကျွန်တော်တို့ဒီဘက်မှာရှိတဲ့ community ကိုလည်းကျွန်တော်တို့ကအားတစ်ခုဖြစ်စေတယ်သူတို့နီးသူတို့လည်းငကိုတဲကဒီမှာပါဝင်လာကြတယ်အရန်အေးတဲ့ခါမှာဖြစ်စေခလေးတွေကိစ္စတွေပေါ်ပေါက်လာတဲ့ခါမှာနည်းနည်းတော့လူနေသွားတာဖြစ်တယ်ပေါ့နော်အပုံမှန်ကျွန်တော်တို့ကအများကြီးပါအဲ့တော့အဲ့ဒီအင်အားတွေကလည်းတခါတည်းညရင်ဒီမှာမလာရောက်နိုင်တဲ့အင်အားတွေကသူတို့ချက်ပြုတ်ပြီးတော့ fundraising ရှာရတဲ့အကြမ်းတွေပေါ့နော်အဲ့တော့ဒီအင်အားတရက်ဟာပြည်တွင်းအတွက်ကိုအရန်ကိုအားဖြစ်စေပါတယ်ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့နဲ့သူတို့နဲ့အားလုံးနဲ့ကိုရက်ရှိပါအဲ့တော့ရှိတဲ့ခါကျတော့ခလေးတွေအတွက်လည်းဒီကျမတို့ဒီ post တွေပေါ်မှာသူတို့မြင်ရတဲ့ခါမှာသူတို့အတွက်အားစိတ်ဖြစ်တယ်ဆိုတဲ့အကြောင်းသူတို့အားရှိတယ်နောက်ပြီးတော့ကျမတို့စဉ်ဆက်မပြတ်တောက်လျှောက်လုပ်ခဲ့တဲ့အတွက်ကြောင့်မလို့တခြားပြည်နယ်တွေတခြားနိုင်ငံတွေအတွက်လည်းကျမတို့ကကြာရုပ်တစ်ခုဖြစ်နေကျမတို့ပြသနိုင်ခဲ့တယ်ငါတို့ကဘာလုပ်နေလဲလို့မင်းငါတို့မှလုပ်စရာတွေရှိတယ်ထောက်ဖို့တစ်ခုလည်းလုပ်တာမဟုတ်ဘူးငါတို့မှနေပူမရှောင်းမိုးရွာမရှောင်းဒီဒေါ်လာရေးအတွက်စဖြစ်ခဲ့တဲ့နေရာစပြီးတော့ငါတို့အခုချိန်ထိမယံမနာဘူးဆိုတော့ကဘာကြီးကိုပြသနိုင်ခဲ့တယ်
ပဖလိုမျိုးမှနေထိုင်တဲ့ကိုပိုင်ကလည်းသူအားလက်တဲ့ရက်တွေမှာဆန္ဒပြပွဲကိုပါဝင်လေးရှိပါတယ
်ကျွန်တော်လည်းနိုင်ငံရဲ့တတောင်းတနေရပေါ့နော်တန်နိုင်တဲ့ဘက်ကပါဝင်ခုပြီးတော့ကျွန်တော်တို့ရဲ့ကိုတိုင်ကိုကြဝင်ရောက်ဒီမှာနိုင်ငံမှာပါဝင်နိုင်မဲ့ကိုရဲ့တငယ်ချင်းတွေပမာပြီမှာအသက်ကောင်းစတဲ့ပြီးတော့သူတို့တွေကတိုက်ပွဲဝင်နေတဲ့အတွက်ကျွန်တော်တို့ကဒီမှာတန်နိုင်တဲ့ဘက်ကနေပြီးတော့နိုင်ငံလွတ်မြောက်ရေးဒီစစ်နာရှင်ကလွတ်မြောက်ရေးအတွက်တားသေးပါဝင်လာခြင်းဖြစ်ပါတယ်
စစ်ဘေးဒုက္ခသည်တွေနဲ့ဒေသကာကွယ်ရေးတပ်တွေကိုကူညီထောက်ပံ့ဖို့အတွက်စစ်တပ်ဝေယားတွေရောင်းပြီးတော့ရန်ကုန်ဝေရှားတဲ့အစည်းအဝေးမှာပါဝင်နေတဲ့ကိုစိုးတန်းကလည်းအခုလိုပြောထားပါတယ
်ဆက်စားခြင်းတို့အတိုင်းအတာပေါင်းစုံအားလုံးကျွန်တော်တို့ဆန္ဒပြပွဲစီးတီးဟောမှာစလုပ်တော့ဟောအားလုံးအတူတူလုပ်ကြတယ်ပေါ့နော်အဲ့လိုပဲအလုပ်ရင်းရနေပေါ့ရန်ကုန်ဝေလေလဲပံ့ပိုးဖို့လိုတယ်ကျွန်တော်တို့ဆန္ဒပေါ်ထုတ်ရုံနဲ့မဟုတ်ဘူးပေါ့အဲ့တော့ကျွန်တော်ဒီစီတို့နယူးယောက်တို့ကဆန္ဒပြပွဲတွေလည်းသွားပူးပေါင်းကြတယ်အဲ့ပူပန်းကြတော့အားလုံးရန်ကုန်ွေရှာဖို့လိုတယ်ထောက်ပံ့ဖို့လိုတယ်ဆိုတော့ဒီຫນွေဥဒေါ်လာရေးအစပိုင်းတည်းကကျွန်တော်တို့မျိုးတွေကလည်းဟိုအားလုံးတိုင်ပင်ဖြစ်တယ်အဲ့လိုတိုင်ပင်ဖြစ်ရာကနေအာကျွန်တော်တို့ဒီ fundraiser အနေနဲ့ပေါ့နော် MOD ဒီကနေပြီးတော့စီစဉ်တဲ့ FR မှာလည်းကျွန်တော်တို့ကိုယ်စားလှယ်အနေနဲ့ကျွန်တော်ဘယ်လိုမျိုးကိုစားပါခဲ့တယ်အဲ့တော့ကိုမျိုးမှာလည်းပေါ့နော်တီးကြထောက်ပံ့ကြတာရှိတဲ့အခါကျတော့ပြမဝေစီရောင်းဝယ်လို့တင်နေဆိုပြီးတော့အော်နေဦးတလိုင်းအစပိုင်းကလေးကကျွန်တော်တို့ဆက်လုပ်ခဲ့ကြတာပါ
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းရကအစပြုပြီးလူထုကတော်လှန်မှုနဲ့နိုင်ငံရေးစစ်ရေးပဋိပက္ခနဲ့ကြုံလာရတာ၃နှစ်ကျော်လာပြီဖြစ်လို့နိုင်ငံကဗတ်ပေါင်းစုံကချွတ်ချုံကျနေပြီလို့လေးလာတုံးသက်သူတွေကပြောနေတဲ့အခြေအနေတွေကြမှာစစ်အာဏာရှင်ပြုတ်ကျရဲ့အတွက်တက်ဆန်းသမျှဆက်လက်ကြိုးပမ်းသွားမယ်လို့ဘက်ဖလိုမြို့တပိတ်ဆင်နွှဲနေသူတွေကကြေညာထားကြပါတယ်ကျွန်တော်ဟောင်းစားပါအမေရိကန်ပြည်ထောင်စုကနေတင်ဆက်ပေးခဲ့တာပါ
ယူကရိန်းမြန်မာနိုင်ငံချက်အစီအစဉ်ကိုဟောင်းစားကတင်ဆက်ပေးခဲ့တာပါအခုတော့အမေရိကန်နိုင်ငံရဲ့အကြောင်းသတင်းဆောင်မအစီအစဉ်ကိုအလှည့်ပေးကြရအောင်ပါအမေရိကန်ပြည်ထောင်စု Libertarian Party ညီလာခံမှာစနေနေ့ကသမ္မတဟောင်းဒေါ်နယ်ထရပ်မိန်ကွန်းပြောတဲ့အချိန်အပြင်းအထန်ဝေဖန်ကန့်ကွက်မှုတွေရင်ဆိုင်ခဲ့ရပါတယ်သမ္မတဂျိုးဘိုင်ဒန်ကတော့သတင်းပတ်ကုံမှာစစ်တပ်ကတူကြောင်းစင်းဗိုလ်လောင်းတွေကိုမိန်ကွန်းပြောကြခဲ့ပြီးတော့အမေရိကန်ပြည်ထောင်စုရဲ့ဒီမိုကရေစီကိုစောင့်ရှောက်ကာကွယ်ဖို့တိုက်တွန်းသွားပါတယ် VOA သတင်းတော် Veronica Belteres Iglesias ပေးပို့ထားတဲ့သတင်းကိုတော့ဦးသိမ့်ထိုင်ဦးကပြောပြပါလိမ့်မယ်ရှင
်အမေရိကန်ပြည်ထောင်စုမှာနိုင်ငံရေးလွတ်လပ်ခွင့်ကိုအဓိကထားတဲ့ Libertarian Party ညီလာခံမှာသမ္မတဟောင်းထရန့်မိန်ကွန်းပြောကြားတဲ့အချိန်အရင်ကသူပြောလေပြောတာရှိခဲ့တဲ့အမေရိကန်ပြည်ထောင်စုကိုကြီးမြတ်တဲ့နိုင်ငံဖြစ်ရေးဆိုပြီးကြွေးကြော်တဲ့အချိန်ထောက်ခံအားပေးခဲ့တဲ့လူအုပ်ကြီးကိုမိန်ကွန်းပြောရတာမျိုးနဲ့မတူခဲ့ပါဘူးသူ့ကိုဝေဖန်ရှုတ်ချသူတော်တော်များများကန့်ကွက်အော်ဟစ်ခဲ့ကြပါတယ်နိုင်ငံရေးသုံးသပ်သူဒီရိုက်မတ်တော့ရေးတဲ့ဆောင်းပါးကြောင်းထရန့်ကမိန်ကွန်းမပြောခင်ကြိုဖတ်ပြတဲ့အချိန်မှာလှောင်ပြောင်အော်ဟစ်တန်တွေကိုကြားခဲ့ရပါတယ
် Deroy wrote,Donald J. Trump will address the Libertarian
Party. ဒီလိုက်ရတာက Donald Trump ဟာ Libertarian Party ရဲ့စနေနေ့နိုင်ငံလုံးဆိုင်ရာညီလာခံမှာမိန့်ခွန်းပြောမယ်။ Libertarian Party အနေနဲ့ Trump ကို American ပြည်ထောင်စုရဲ့သမ္မတလောင်းအဖြစ်အဆိုပြုဖောက်ခံတဲ့နေတော့
That's nice.
Oh, သိကောင်းပါတယ်။သိကောင်းပါတယ်။ခင်ဗျားတို့နိုင်ငံပြောတာပါ။နိုင်ငံမှလုပ်ပါ။ခင်ဗျားတို့အနိုင်မရကျင်ကြဘူးနဲ့တူတယ်။မနိုင်ကျင်ကြဘူးနဲ့တူတယ်။
ထရန့်သူ့ရဲ့ဦးစားပေးမှုတွေအကြောင်းပြောကြားတဲ့အချိန်လက်ခုပ်တီအားပေးတဲ့သူတွေကတော့ထရန့်သမ္မတပြန်ဖြစ်ရေးမက်ဆန်ဒါရှင်တွေအနေနဲ့အတည်ပြုသင့်တယ်လို့ပြောဆိုပါတယ်။ပညာရေးနဲ့ပတ်သက်လို့လည်းဒေါ်နယ်ထရန့်ကအခုလိုပြောတော့ပါတယ
်။ On education we will cut federal funding.
ပညာရေးမှာ Max Wada နဲ့ community စနစ်ကိုအားပေးပြီးကလေးတွေအပေါ်ကြားမှာဆိုတဲ့ theory တွေနဲ့အချိုးကျလှုပ်လာတဲ့ကျောင်းတွေကို federal အစိုးရရဲ့ငွေကြေးကျွန်တော်ဖျက်တောက်ပါမယ်။အမျိုးသမီးတွေရဲ့အားကစားတွေမှာအမျိုးသားတွေပါဝင်ခွင့်မရှိပါဘူး။ကာဝယ်ဆေးမဖြစ်မနေထိုးရမယ်လို့နှာခေါင်းဆီးမဖြစ်မနေတက်ရမယ်လို့စီကံတင်းကျပ်တဲ့ကျောင်းတွေကိုကျွန်တော်ပတ်စံတပြားမှပေးမှာမဟုတ်ပါဘူး
။တပ္ပရဂျိုးဘိုင်ဒန်ကလည်းသူပြန်ရွေးခံရရေးမဲဆွယ်စည်းရုံးနေပါတဲ့။ပိဋကတ်ချင်းတော့မတူပါဘူး။စနေနေ့ကနယူးယောက်ဝက်စ်ပွိုင်းစစ်တပ်ကတို့ကျောင်းစင်ဘိုလောင်းတွေကိုတပ္ပရဂျိုးဘိုင်ဒန်မင်းကွန်ပြောကြားပါလေ။
There's never been a time in history.We asked our military to do so.
ကျွန်တော်တို့စစ်တပ်ကိုမတူညီတဲ့အကြောင်းအရာတွေတော်တော်များများတာဝန်ယူဖို့အခုလောက်ကျွန်တော်တို့တောင်းဆိုခဲ့တာမျိုးတမိုင်းမှာမရှိခဲ့ပါဘူး။ကဘာပေါ်ကမတူတဲ့နေရာတွေတော်တော်များများမှာတစ်ချိန်တည်းတာဝန်တွေထမ်းခိုင်းတာပါ
။အမေရိကန်စစ်တီတွေကိုစစ်မြေပြင်ကိုဆီလွတ်တာမျိုးတွေမလုပ်ဘူးလို့အလေးနဲ့ပြောဆိုတဲ့တစ်ချိန်တည်းမှာပဲယူကရိန်းကိုအမေရိကန်ရဲ့ထောက်ခံရေးကိစ္စသမ္မတဘိုင်ဒန်အလေးနဲ့ပြောဆိုသွားပါလေ။ဒါအပြင်မကြာခင်ကအစ္စရေးကိုအီရန်ဘက်ကအဝေးဆိုင် drone တွေနဲ့တိုက်ခိုက်ခဲ့တာကိုအမေရိကန်စစ်တပ်ကကာကွယ်ပေးခဲ့တာဂါဆာဒေသလူသားချင်းစာနာမှုကူညီပေးနိုင်ရေးဖန်ပိုးနေတဲ့အခြေအနေဒီကိုလည်းထည့်သွင်းပြောဆိုသွားပါလေ West Point စစ်တပ်ကသူဂျောင်းဆင်းဘိုလောင်းတွေအနေနဲ့အမေရိကန်ပြည်တော်စုရဲ့တံပိုးထားမှုတွေအပေါ်မှာခက်ခဲမှမှဆုတ်ကင်ဖို့လဲသမ္မတဘိုင်ဒန်ကတိုက်တွန်းပါလေ
The ideas need defenders
to make them real
အတွေ့အခေါ်အယူအဆတွေကိုလက်တွေ့အကောင့်ထဲဖော်ရပါမယ်ဒါကြောင့်အခု2024ဘူလောင်းတင်နန်းစင်းတွေဟာလွတ်လပ်ရေးကိုကာကွယ်သူတွေဖြစ်ရပါမယ်စောင့်ရှောက်သူတွေဖြစ်ရပါမယ်အမေရိကန်ဒီမိုကရေစီကိုစောင့်ရှောက်ကာကွယ်ရပါလိမ့်မယ
်တင်းလာနဲ့ကြာဆုံးစစ်တီတွေနဲ့စစ်မှုဒဏ်တွေကိုဂုဏ်ပြုတဲ့ Memorial Day ဝါရှင်တန်မြို့တော်အနီးဗာဂျီးနီးယားပြည်နယ်ကအာလီတန်စစ်သင်းကျိုင်းမှာကျင်းပတဲ့အခမ်းအနားတွေကိုလည်းသမ္မတဘိုင်ဒန်တက်ရောက်ပါတယ်ထရန့်ရဲ့မဲဆွယ်စည်းဝေးမှုတွေကလည်းကြာဆုံးစစ်တီတွေကိုဂုဏ်ပြုတဲ့ကြေညာချက်ကိုထုတ်ပြန်ပါတယ်ထရန့်ကိုသမ္မတရွေးကောက်ပွဲဝင်ဖို့ထောက်ခံသူ185ယောက်နဲ့စစ်မှုဒဏ်ဟောင်းတွေနဲ့စစ်တပ်မိသားစုတွေအတွက်ထရန့်ရဲ့ညွန်ပေါင်းဆိုရအဖွဲ့ဆိုရာဟုစတင်ဖွဲ့စည်းလိုက်ပြီးဆိုပြီးကြေညာပါတယ်အင်ကာနေသမ္မတထရန့်ကိုဆွဲဆိုထားတဲ့ရာဇဝတ်မှုတွေအတွက်နယူးယောက်တရားရုံးမှာထရန့်ရဲ့ရှင်းနေတွေကအဖွဲ့ဝင်12ယောက်ပါဂျူရီအဖွဲ့ကိုအပြစ်သက်ရှောင်လဲချက်ပေးရမှာဖြစ်ပါတယ်။ဒါကြောင့်လဲသမ္မတထရန့်နဲ့သူ့ရဲ့ရှင်းနေတွေအတွက်အလုတ်များမဲ့သတင်းပတ်ဖြစ်ပါလိမ့်မယ်ခင်ဗျာ။
သမ္မတဘိုင်ဒန်နဲ့သမ္မတဟောင်းထရမ့်ရဲ့မဲဆွယ်ပွဲတွေအကြောင်းအမေရိကန်နိုင်ငံရဲ့အကြောင်းသတင်းဆောင်မအစီအစဉ်မှာဦးသိန်းထိုင်ဦးကတင်ဆက်ပေးခဲ့တာပါအခုတော့ကမ္ဘာဒေါ်လာခီးသွားအစီအစဉ်အလှည့်ပါ2024အိုလံပစ်ပြိုင်ပွဲကျင်းပမယ်ပြင်သစ်နိုင်ငံပါရီမြို့တော်မှာကမ္ဘာလက်ခီးသည်တွေကပိုင်းနိုင်မခံရအောင်အပါအဝင်လုံခြုံဘေးကင်အောင်ဘလို့ဆောင်ရွက်နေတယ်လဲဆိုတာမန်းစုမြတ်မွန်နဲ့အတူကမ္ဘာဒေါ်လာခီးသွားအစီအစဉ်ကနေတွားလေးလာရအောင်ပါရှင်
ကမ္ဘာမှာကမ္ဘာလက်ခီးသွားဧည့်သည်အသွားအများဆုံးမြို့တွေထဲမှာပြင်သစ်နိုင်ငံပါရီမြို့တော်ကထိတ်တန့်မှရှိနေပါတယ်။တစ်နှစ်ကိုနိုင်ငံတကာဧည့်သည်တန်း20ထက်မနည်းလာလည်နေတဲ့ပါရီမြို့တော်မှာဇွန်လ26ရက်နေ့ကျရင်နွေရာသီအိုလံပစ်ပွဲတော်စတင်ကျင်းပမှာမို့ဧည့်သည်တွေပုံမှန်ထက်ကိုအများကြီးလာကြလိမ့်မယ်လို့ခန့်မှန်းထားပါတယ်။ကမ္ဘာလက်ဧည့်သည်တွေများလာတာနဲ့အမျှဧည့်သည်တွေကိုလိန်ညာငွေရှာသူတွေလည်းများလာနေတာမို့မြို့တော်တာဝန်ရှိသူတွေစူးစမ်းနှိမ်နင်းနေကြရပါတယ်။ပါရီကိုလာကြတဲ့ဧည့်သည်တိုင်းမဖြစ်မနေသွားကြတဲ့နေရာတစ်ခုကကမ္ဘာကျော် Eiffel မြော်ဇင်ကြီးဖြစ်ပါတယ်။ Eiffel မြော်ဇင်ကြီးကနေလမ်းလျှောက်သွားလိုက်တာနဲ့မြက်ခင်းစိမ့်တွေနဲ့နားနေအပန်းဖြစ်နိုင်တဲ့ Jean Thomas ပန်းချံရင်မြင်တစ်ချောင်းနဲ့စိမ့်မြင့်တစ်ဖက်ကအထင်ကရပြားရိုက်ကြီးတွေရှိတဲ့ Trocadero ရပ်တို့ဟာလည်းနိုင်ငံတကာဧည့်သည်တွေအသွားများတဲ့နေရာတွေဖြစ်ပါတယ်။ Olympic ပွဲတော်အချိန်ကြာရင်လည်းအားကစားပရိသတ်တွေအတွက်အထူးအစီအစဉ်တွေလုပ်ထားတဲ့နေရာတွေဖြစ်ပါတယ်။ဒီနေရာတွေကိုသွားလည်ကြတဲ့ကမ္ဘာလှည့်ဧည့်သည်တွေအနေနဲ့အိုလံပစ်ပွဲတွေအတွက်ပြင်ဆင်မှုတွေအပြင်လိန်ညာငွေရှာသူတွေနဲ့လည်းကြုံနေကြရပါတယ
်per esempio non mi piace che c'è comunque il prado con recintato
မြက်ခင်းလေးပက်လေမှာစီးလေးကာထားတာတို့အီဖယ်မျောစင်အောက်ဘက်ပက်လေအကြီးအောင်ကာရီနဲ့ကာထားတာတို့ကြုံရတာတော့စိတ်ညစ်ရပါတယ်မျောစင်ကြီးရဲ့အောင်နာအထိလမ်းလျှောက်ကြည့်လို့ရရင်ပိုကောင်းမယ်လို့ထင်ပါတယ်အခုကတော့မျောစင်ကြီးကိုအောက်တက်တက်ကနေအပေါ်ကိုပြန်မော့ကြည့်လို့မရပါဘူး
လုံးချုပ်ရေးအရာရောလူတွေအများကြီးတနေရာထဲမှာစုပြုံတိုးနေတာမျိုးမဖြစ်အောင်မှာစီစဉ်ထားတဲ့အကြံတွေအပြင်နိုင်ငံသားသားဧည့်သည်တွေကိုပြစ်မှတ်ထားပြီးတော့ငွေလိမ်တောင်းသူတွေကြောင့်ဧည့်သည်တချို့စိတ်ညစ်နေကြပါတယ်
ကျွန်တော်တို့လည်းငံကြရီလို့တော့ကဲစီအစီအစဉ်ကို
ကျွန်တော်တို့တော်တော်လေးစိတ်အနှောက်အယှက်ဖြစ်ရတာကတော့ခြေလမ်း၃လမ်းလောက်လမ်းသွားပြီးတိုင်းစပိန်လိုပြောတတ်လားအင်္ဂလိပ်လိုပြောတတ်လားလို့လိုက်မိပြီးတော့စာရွက်မှာလက်မှတ်ထိုးငွေလူခိုင်းတာပါ။ဘာလို့လက်မှတ်ထိုးခိုင်းတာလဲလို့ယူကြည့်တော့စကားမပြောတတ်တဲ့သူမျိုးတွေအတွက်အလူငွေထည့်ခိုင်းတာဖြစ်နေပါလား။စာရွက်ဒီပေါ်မှာလည်း1ယူရိုကနေပြီးတော့10ယူရိုအထိလူပါတယ်ဆိုပြီးတော့လက်မှတ်တွေထိုးထားတာတွေ့ပါတယ်။ကျွန်တော်ကတော့ငွေလိန်ယူတယ်လို့ပဲထင်ပါတယ်။အဲ့လိုလုပ်နေတဲ့သူတွေအများကြီးတွေ့ရပါတယ
်။အခုလိုမျိုးလိန်ညာအလှခဏအဖြစ်လမ်းဘေးလောင်းကစားပွဲတွေလုပ်ပြီးတော့ဆွဲဆောင်ငွေချနေသူတွေလည်းရှိပါသေးတယ်
။ Some cases some other people I believe they are friends of them.
ဝီလီနဲ့အဖွဲ့တွေကလူတွေလို့ကျွန်တော်ထင်တာပဲဗျ။သူတို့ကခီးတယ်တွေရှိမှလုံကြီးထပ်ပြ၊နန်းတယ်လို့လုပ်ပြပြီးတော့တခြားသူတွေကစိတ်ဝင်စားကစားလာအောင်လို့လုပ်ပြကြတယ်ဗျ။အဟုတ်မှတ်ပြီးတော့ဝင်ကစားတဲ့ tourist တွေပဲရှုံးကြတာပေါ့ဗျာ
။ပါရီမြို့တော်ထဲမှာတနှစ်ကိုဧည့်သည်တန်း20ထက်မနည်းလာလည်နေကြတဲ့အထင်ကရနေရာတွေမှာစိတ်အေးချမ်းသာစွာနဲ့သွားလာအပန်းဖြေနိုင်ကြရေးဟာတိတ်ကိုအရေးကြီးတယ်လို့မြို့တော်တာဝန်ရှိသူတွေကလက်ခံထားကြပါတယ်။2023ခုနှစ်တုန်းကဘရာဇီးကလာတဲ့ခီးသွွားဧည့်သည်တယောက်နဲ့ဗြိတိန်ခီးသွွားဧည့်သည်တယောက်အယ်ဖာမျော်စင်ကြီးရှေ့ကရှောင်းတမတ်စ်ပန်းချန်နဲ့မှအာဓမပြုကျင့်ခံရတဲ့တဲ့ရင်ကြောင့်ပါရီမြို့သားတွေတိတ်ကိုတုန်လှုပ်ခဲ့ကြပါတယ်။ပူပူများလာတဲ့ကပိုက်နိုင်တွေငွေလိမ်သူတွေကြောင့်လဲမြို့တော်ရဲ့အလှကိုအကြီးတန်းစေတယ်လို့ထောက်ပြမှုတွေရှိနေတာကြောင့်မြို့ရဲ့ဂုံကိုပြန်ထိန်းနိုင်ဖို့လိုတယ်လို့ရှောင်းတမတ်စ်ပန်းချန်နဲ့ရင်ပြင်သားရေးဆိုင်ရာအကြီးအကဲကပြောပါတယ်။
pas spécialiste mais il faut effectivement revenir à l'état où
ဒီ area ကြီးတစ်ခုလုံးလုံခြုံဘေးကင်းပြီးတော့အေးချမ်းချမ်းသွားလာလို့ရတယ်အခြေအနေမျိုးပြန်ဖြစ်အောင်လုပ်ဖို့လိုရတယ်နိုင်ငံတကာကလာကြတဲ့ဧည့်သည်တွေကိုညီမျိုးစုံနဲ့ငွေလိမ်နေသူတွေမရှိတော့ဘူးလိုရတယ်အဲ့လိုငွေလိမ်နေသူတွေကြောင့်ပြင်သစ်သွားရင်သတိထားဆိုရဲအမြင်မျိုးရှိနေတာမကောင်းပါဘူးအထင်ကြီးရနေရာတွေမှာဧည့်သည်တွေအနေနဲ့စိတ်ချလက်ချလဲပတ်သွားလာနိုင်တဲ့အခြေအနေမျိုးဖြစ်နေသင့်ပါတယ်
။ဘာရီမျိုးသူမျိုးသားတွေရောနိုင်ငံဆောင်ကလာလည်နေကြတဲ့ကမ္ဘာလှည့်ဧည့်သည်တွေပါဘေးအန္တရာယ်ကင်းချင်းစေဖို့အတွက်ရဲတပ်ဖွဲ့ဝင်တွေလုံခြုံရေးကင်းလှည့်တာလိုင်စင်မဲ့လမ်းဘေးဈေးရောင်းသူတွေဧည့်သည်တွေကိုအနှောက်အယှက်ပေးနေသူတွေကိုနှိမ်နင်းနေပါတယ်လို့ဘာရီမျိုးတော်ရဲတပ်ဖွဲ့အုပ်ချုပ်ရေးမှူးလည်းဖြစ်ပြင်သစ်နိုင်ငံရဲ့ထောက်လှမ်းရေးနဲ့အကြမ်းဖက်မှုတံပြန်ရေးညှိနှိုင်းရေးမှူးလည်းဖြစ်သူလော့ဟော့နျူနက်စ်က AFP သတင်းဌာနကိုပြောပါတယ်
Mais ici c'est une zone prioritaire parce que vous le voyez bien c'est une zone qui est très fréquentée.
Dinia ga atu usa pe zone ဖြစ်ပါတယ်။ Shang Mas ရှင်ပြင် Trocadero နဲ့ FM မျော်စင်ကြီးရှိတဲ့နေရာတွေဟာဧည့်သည်အလာသိမ့်များတဲ့နေရာတွေပါ။ခပိုင်းနိုင်တွေတခိုးတွေလည်းများလာပါတယ်။လမ်းဘေးဈေးတွေလမ်းဘေးမှာလောင်းကစားလုပ်ပြီးငွေလိမ်တဲ့သူတွေလည်းအတော်များလာပါတယ်။အဲ့ဒီသူတွေကိုရှင်းလင်းနိုင်ဖို့ကျွန်တော်တို့အချိန်ပြည့်စ조사နေပါတယ်။ကိုတိလက်ရောက်နာကျင်ထိခိုက်အောင်လုပ်တာတွေလူရမှုတွေကိုလည်းတားဆီးကာကွယ်နိုင်အောင်စူးစမ်းနေပါတယ်အခြေအနေတော်တော်လေးကောင်းမွန်လာတာလည်းတွေ့နေရပါတယ
် FM မျော်စင်တဝိုက်မှာအမတ်တရပစ္စည်းတွေကိုမဝယ်ဝယ်အောင်အတင်းလိုက်ရောင်းတဲ့သူတွေကိုအဲ့ဒီနေရာရောက်ဖူးသူတိုင်းကြုံကြရလေးရှိပါတယ်ရောင်းသူကိုတစ်ဖက်ကအာယုံဆိုင်နေချိန်မှာကပိုက်နိုင်ခံရတဲ့ကဘာလှည့်ဧည့်သည်တွေလည်းမနှဲပါဘူးဒါကြောင့်အမတ်တရပစ္စည်းတွေဝယ်မယ်ဆိုရင်စိုက်မအသေးချာတင်ရောင်းတာမျိုးဝယ်သင့်တယ်လို့ခီးသွားလုပ်ငန်းတာဝန်ရှိသူတွေကတိုက်တွန်းထားပါတယ်
puisque souvent les gens qui se livrent à des ventes sauvettes ou à des ubuntu
matamani ne ngwe sha ni de ko ye ji ko auk che ga ni sa pi tai phe ya ba de lan be ma lein nya ni du re ko phan si pisi re ko teing ga ra ma pi ga de 2023 khu ni twe lan be ma yaung ni de fm myo sin poun san du pisi atu re apa we pisi su su paw tan chein 14 tan kwe teing si ya mi ba de lan be ma yaung ni de pisi a myo song ba ba de
အိုလံပစ်ပွဲတော်မတိုင်ခင်လွန်ခဲ့တဲ့နှစ်တွေကမြို့တော်တာယာလှပရေးနဲ့ဘေးကင်းလုံခြုံရေးကိုမြို့တော်တာဝန်ရှိသူတွေဆောင်ရွက်နေကြတာမှာအခု2024ခုနှစ်ထဲမှာတည်တည်တသာတိုးတက်မှုတွေရှိလာနေပြီလို့တော့ဆိုပါတယ
်။ Ici sur le Champ de Mars, Trocadéro, Tour Eiffel.
ဒီနေရာမှာဖြစ်တဲ့ရာဇဝတ်မှုတွေကိုနှိုင်းယှဉ်ပြောရမယ်ဆိုရင်2022ခုနှစ်ကထက်2023ခုနှစ်မှာကိုတိလက်ရောက်ကျူးလွန်မှုက52ရာခိုင်နှုန်းကျော်ကျသွားပါတယ်။ခိုးယူခပိုင်းနှိုင်းမှုတွေက42ရာခိုင်နှုန်းကျသွားပါတယ်။2024ပထမ3လဘတ်ထဲမှာလည်းပြီးခဲ့တဲ့နှစ်ပထမ3လဘတ်နဲ့ရှင်ရင်စံချိန်တင်အောင်ရာဇဝတ်မှုတွေကျဆင်းသွားပါတယ
်ပြည်သစ်နိုင်ငံပါရီမြို့တော်မှာ2024နွေရာသီအိုလံပစ်နဲ့မတန်ဇွမ်းအိုလံပစ်အားကစားပွဲတွေကိုဇူလိုင်လ26ရက်နေ့ကနေစက်တင်ဘာလ8ရက်နေ့အထိကျင်းပမှာဖြစ်ပါတယ်ဒီကာလအတွင်းမှာပြိုင်ပွဲဝင်ကြမဲ့နိုင်ငံဆောင်ကအားကစားသမားတွေအပြင်ပွဲကြည့်ပရိသတ်တွေကမ္ဘာလှည့်ဧည့်သည်တွေ10သန်းထက်မနည်းလာလည်ကြလိမ့်မယ်လို့ခန့်မှန်းထားပါတယ်ဒါကြောင့်ပါရီကိုလာလေသူတွေပါရီမျိုးရဲ့အလှနဲ့တမိုင်းဝင်နေရတွေကိုဘေးကင်းကင်းနဲ့ခံစားလည်ပတ်နိုင်ဖို့အတွက်မြို့တော်တာဝန်ရှိသူတွေကစ조사နေကြပါတယ်ရှင်ချမစုမြတ်မောင်မ
ပါရီမျိုးတော်မှာဧည့်သည်တွေဘေးကင်းစေဖို့ဘလို့ဆောင်ရွက်နေတယ်လဲဆိုတဲ့အကြောင်းကမ္ဘာတလောခီးသွားအစီအစဉ်မှာမတ်စုမြတ်မောင်ကတင်ဆက်ပေးခဲ့တာပါအင်္ဂါညရဲ့အပတ်စဉ်ခန္ဓာတွေကတော့ဒီလောက်ပါပဲရှင်မကြခင်မှာအစီအစဉ်တွေပြီးဆုံးတော့မှာမို့အခုဆက်ပြီးတော့နောက်ဆုံးရသတင်းအချင်းချုပ်ကိုတော့မတ်ခင်လေးကပြောပြပေးမှာပါ
ဣသရေလ၄ကြောင်းတိုက်ခိုက်မှုကြောင့်ရာဖာမြို့ဒုက္ခသည်စခန်းမှာခိုးလုံနေတဲ့ပါလက်စတိုင်း45ဦးသေဆုံးက200ကျော်ဒဏ်ရာရရှိခဲ့တဲ့အခြေအနေတွေနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂလုံခြုံရေးကောင်စီမှဒီကနေ့တွေ့ဆုံဆွေးနွေးဖို့ရှိနေတယ်လို့ကုလသမဂ္ဂလူသားချင်းစာနာထောက်ထားမှုဆိုင်ရာအကြီးအကဲကလည်းအဆိုပါတိုက်ခိုက်မှုကိုလုံးဝလက်ခံနိုင်စရာမရှိကြောင်းနဲ့ဣသရေလဝန်ကြီးချုပ်ဘက်ဂျမန်နတ်တန်ယာဟုကိုဝေဖန်ရှုတ်ချခဲ့ပါတယ်မြန်မာနိုင်ငံအပါအဝင်အရှိနဲ့အရှိတောင်အာရှနိုင်ငံတွေမှာရာဇဝတ်ဂိုင်းတွေရဲ့ထုတ်လုပ်မှုကြောင့်ပြီးခဲ့တဲ့နှစ်ထဲစိတ်ကြွဆေးစံချိန်တင်ဖမ်းဆီးမိခဲ့တယ်လို့ရှမ်းပြည်နယ်ဟာဆိုရင်လည်းဓာတုပစ္စည်းနဲ့ထုတ်လုပ်တဲ့မူရစေးဝါတွေအဓိကထုတ်လုပ်ရာဒေသဖြစ်နေတယ်လို့မူရစေးဝါနဲ့ရာဇဝတ်မှုဆိုင်ရာကုလသမဂ္ဂယုံ UNODC ရဲ့အစိုးရခန်းစာကဖော်ပြထားပါတယ်။ဥပဒေမဲ့မူရစေးဝါတွေထုတ်လုပ်နေတဲ့ဓာတ်ခွဲခန်းတွေကိုလည်းထိုင်းမြန်မာနယ်စပ်ဤတိုင်းသားလက်နက်ကိုင်အဖွဲ့တွေကထိန်းချုပ်ထားတဲ့နေရာတွေမှာရှိနေတယ်လို့ပြောပါတယ်ရှင်။2024ခုနှစ်အတွင်းထိုင်းနိုင်ငံမှာကွန်ဒိုတိုက်ခန်းဝယ်ယူတဲ့နိုင်ငံသားတွေထဲမှာမြန်မာနိုင်ငံကဝယ်ယူထားတဲ့ပမာဏကဒုတိယအများဆုံးဖြစ်လာတဲ့အကြောင်းလဲထိုင်းနိုင်ငံအိုးအိမ်ချမ်းမြေအယောင်းဌာန REIC သတင်းအချက်အလက်စင်တာက ပြောဆိုထားတာကိုဘန်ကောက်ပို့သတင်းစာမှာဖော်ပြထားပါတယ်ရှင
်။သတင်းချင်းချုပ်ကိုတော့မခင်လေးကဖော်ပြပေးသွားတာပါ။အင်္ဂါညရဲ့အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။ဒီကနေ့ညအတွက်အစီအစဉ်ထုတ်လွှင့်ရမှုကမတ်ဆူမှုဖြစ်ပါတယ်။စက်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Cider Hometown နဲ့ John Dryden တို့ပဲဖြစ်ပါတယ်။အခုထုတ်လွှင့်ပြီးတဲ့အတန်းလွင့်အစီအစဉ်ကိုတော့အစီအစဉ်ပြီးပြီးချင်းည10:00ကနေ11:00မှလည်းတစ်လှည့်ပြန်ပြီးတော့နားဆင်နိုင်ပါတယ်။သောတာရှင်တွေအနေနဲ့ view မြောက်ပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့ဆိုရင်တော့ကျမတို့စီကို email လိပ်စာ burmese@viewnews.com ကိုပေးပို့နိုင်ပါတယ်။ view ကိုနားတော်တာဆင်ပြေကြတဲ့အတွက်လည်းကျေးဇူးအထူးပဲတင်ရှိပါတယ်။မြန်မာပြည်သူပြည်သားအလုံးပြည့်ရဲ့ခတ်သိကင်းကြီးပြီးတော့လူရဆန္ဒပြေဝကြပါစေရှင်။ကျမလေးမပါ
This program has come to you.